to the Voice of America in Burmese.
Minglawa khmyar. VOA American Day ရဲ့ 2020 ပြည့်နှစ် January 17ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ flight to meter 3240 48ဒုက္ခတွေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီနေ့မနက်ခင်းအစီအစဉ်မူအဖြစ်ကျွန်တော်ရမထွန်းကတာဝန်ယူတိဆက်ပေးသွားမှာပါခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝိုင်းလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်ပေါ်အမေရိကန်ကပိတ်ဆို့အရေးယူမှုအစ်စ်တွေထပ်မံချမှတ်လိုက်ပါတယ်။ယူကရိန်းခီးတဲ့ရင်လေရင်ကိုသူတို့ပြစ်ချခဲ့တာမဟုတ်ကြောင်းအီရန်ကညှင်းဆိုပါတယ်။ပြင်းစစ်ပွဲရဲ့ရဆိုင်တော့အောင်ဝိုင်းဝန်းလှုပ်ဆောင်ကြဖို့မြစ်ချနာမြို့မှာကျင်းပတဲ့ကချင်ပြည်နယ်နေ့မှာဒေါန်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုချောချောသိန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဒီလိုထိတ်တန့်ရောက်နိုင်ငံရာသတင်းတွေအပြီးနားဆင်ရမယ့်ပထမဆုံးသတင်းလွှာမှာတော့တရုတ်သမ္မတရှီဂျင်ပင်ရဲ့မြန်မာခီးစဉ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဘာပြောပါသလဲ
။经济上深度和中缅坚持践行和平共处五项原则，坚持国际关系基本准则，坚持多边主义。
တရုတ်ဒုတိယနိုင်ငံရေးဝန်ကြီးလျူရှောက်ခွီးကလက်ရှိတရုတ်မြန်မာဆက်ဆံရေးကိုပြောသွားတာပါအပြည့်အစုံကိုသတင်းတွေအပြီးမှနားဆင်ရပါမယ်ဒီသတင်းနဲ့အတူ27ရာစုပင်လယ်ညီလာခံကိုပြန်လည်ကျင်းပဖို့စိုင်းပြေးနေချိန်မှာပဲရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာစီရင်တင်းမာနေလို့ပြည်သူလူထုထိခိုက်ခံစားနေရတဲ့အကြောင်းနဲ့လွန်ခဲ့တဲ့နှစ်နှစ်ရွေးကောက်ပွဲကာလအတွင်းအပြင်းထန်ဖိနှိပ်ချုပ်ချယ်ခံခဲ့ရတဲ့ကမ္ဘောဒီးယားမီဒီယာအဖွဲ့အစည်းတွေပြန်လည်နယ်လန်ထူဖို့ကြိုးစားနေတဲ့အခြေအနေစရတဲ့မြန်မာနဲ့နိုင်ငံသတင်းလာတွေအပြင်ကမ္ဘာမီဒီယာတွေကမြန်မာပြည်ကိုလည်းနားဆင်ရပါမယ်ဒုတိယပိုင်းမှာတော့အပတ်စဉ်အမျိုးသမီးကဏ္ဍသုတ္တဆောင်လင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနည်းပညာအစီအစဉ်ကိုတင်ဆက်ပေးသွားပါမယ်ဒီလိုသတင်းလာတွေမတိုင်ခင်စနေနေ့မနေ့ထိတ်တန့်ရောက်တဲ့ဒေတာတွေနဲ့နိုင်ငံသတင်းတွေကိုတော့ကိုစော်ဝင်းနိုင်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးပါမယ်ခင်ဗျာ
အီရန်နိုင်ငံအတွင်းမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတွေကိုအီရန်ကဒုံးကျည်နဲ့တိုက်ခတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကအီရန်ပေါ်ပိတ်ဆို့အရေးယူမှုအစ်စ်တွေထပ်မံချမှတ်လိုက်ပြီးအီရန်အနေနဲ့အကြမ်းဖက်လုပ်ရက်တွေဆက်လုပ်နေဦးမယ်ဆိုရင်တိုင်းပြည်စည်းဝါးရေးကိုထိခိုက်စေမဲ့ပိတ်ဆို့အရေးယူမှုတွေကိုထပ်မံချမှတ်သွားမယ်လို့ချင်းချောက်ပြောဆိုလိုက်ပါတယ်။အခုအစ်စ်ချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုတွေထဲဆက်လုပ်ရေးကုန်ထုတ်လုပ်မှုမိုင်းလုံငန်းနဲ့အဝတ်ထည်လုပ်ငန်းတွေပါဝင်ကြောင်းအင်ပြီတော်မှာတောက်ပြန်နေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်ဗန္ဓာရေးဝန်ကြီးစတီဗ်မနူးချင်းကပြောပါတယ်။ဒါအပြင်အခုပိတ်ဆို့မှုအစ်စ်ထဲမှာဇန်နဝါရီလ10ရက်နေ့ကအမေရိကန်လက်တပ်အခြေစိုက်စခန်းကိုဒုံးကျည်နဲ့တိုက်ခိုက်မှုမှာပါဝင်ပတ်သက်တဲ့အီရန်အရာရှိတွေကိုလည်းပြစ်မှတ်ထားအရေးယူထားတယ်လို့ဆိုပါတယ်အီရန်ကထိတ်တန့်ဗိုလ်ချုပ်ဂျီကတ်ဆင်ဆိုလီမာနီကိုအမေရိကန်ကလေကြောင်းကနေလုတ်ကြံတက်ဖြတ်တာကိုလက်စားချေတဲ့အနေနဲ့အီရန်တို့ကအီရတ်မှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းကိုတိုက်ခိုက်ခဲ့တာပါအခုအစ်စ်ချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုတွေကြောင့်အီရန်အနေနဲ့နျူကလ িয়ার သဘောတူညီချက်တွေရအောင်ဆွေးနွေးမှုအစ်စ်တွေပြုလုပ်တာအပြင်သူ့ရဲ့ဒုံးကျည်တိစောက်ရေးအစီအစဉ်ကိုချော့ချပြီးအရှိလေပိုင်းမှာရှိတဲ့အရာသားလက်နက်ကိုင်အဖွဲ့တွေကိုပံ့ပိုးပေးနေတာတွေရပ်တန့်လိုက်မယ်လို့သမ္မတဒေါ်နယ်ထရမ့်အစိုးရကယုံကြည်ထားတာပါအီရန်အနေနဲ့တခြားတိုင်းပြည်တွေလိုတမယိုးချပြုမှုလှုပ်ဆောင်လာစေလို့ကြောင်းဗန္ဓာရေးဝန်ကြီးမနူးချင်းနဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကလည်းပြောပါတယ်
။အီရန်တော်မူကဆမ်ဆိုလီမနီကိုအမေရိကန်ကအဝေးထင်းဒရုန်းယာဉ်ကနေဒုံးကျည်နဲ့ပစ်ပြီးလုကြံတဲ့ဒီနေ့ထဲမှာပဲရီမင်ကအီရန်ထိတ်တန့်တမှုတူကိုလည်းလုကြံမှုစူးစမ်းခဲ့ပြီးမဲ့မအောင်မြင်ခဲ့ဘူးလို့အမေရိကန်သတင်းမီဒီယာတွေကထုတ်လင့်ဖော်ပြနေကြပါတယ်။ဒီသတင်းကို The Washington Post သတင်းစာကအရင်ဆုံးဖော်ပြတာဖြစ်ပြီးပြီးခဲ့တဲ့သတင်းဘက်ကဆိုလီမနီကိုလုကြံတပ်ဖြတ်ခဲ့တဲ့စစ်စင်ရေးဟာဘိုးဘီကျေပြန့်တဲ့ပမာဏနဲ့လှုပ်ဖို့ရည်ရွယ်ခဲ့တယ်ဆိုတာဒီအချက်ကပြနေပါတယ်။ရီမမာအမေရိကန်ကပြတ်မှတ်ထားခဲ့သူဟာအီရန်ကုတ်စ်အထူးတပ်ဖွဲ့ရဲ့အဓိကတမူတူဖြစ်သူအဗ်ဒူရီဇာရှာလာဖြစ်တယ်ဆိုတာအမိမဖော်တဲ့အမေရိကန်တာဝန်ရှိသူတွေကိုကိုးကားပြီးအမေရိကန်သတင်းဌာနတွေကတင်ပြနေကြပါတယ်။ဒီစစ်စင်ရေးနဲ့ပတ်သက်လို့နောက်ထပ်အသေးစိတ်တွေကိုတော့သတင်းရင်းမြစ်တွေကမပြောပါဘူး။ဒီသတင်းနဲ့ပတ်သက်ပြီးပြောဆိုဖို့ပန်တဂွန်စစ်ဌာနချုပ်ကလည်းညင်ပါတယ်။ဇန်နဝါရီလ2ရက်နေ့ကရီမမာလေကြောင်းကတိုက်ခိုက်တဲ့သတင်းကိုကျွန်တော်တို့တွေ့ပါတယ်။ရှိမဟာအကြမ်းဖက်ဝါဒီတွေနဲ့အမေရိကန်ပြည်ထောင်စုရဲ့ရန်သူတွေဘေးရန်မရှိဘဲခိုးလုံလှုပ်ရှားနေတဲ့နေရာအဖြစ်သတ်မှတ်ထားတာကြားပါပြီဒေတာတွင်းမှာလုတ်တဲ့ဆိုတဲ့စစ်စင်ရေးတွေနဲ့ပတ်သက်ပြီးကာကွယ်ရေးဌာနအနေနဲ့ဆွေးနွေးပြောဆိုမှုမလုပ်ပါဘူးလို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရရေရဒုတိယဗိုလ်မှူးကြီးရစ်ဘကာရက်ဘရစ်ကပြောပါတယ်သမ္မတထရမ့်ကတော့ဆိုလီမနီဟာဘက်ကတကအမေရိကန်တန်ယုံကိုဖောက်ခွဲဖို့စီစဉ်နေခဲ့တာလို့ကြားသာပေးနေကပြောပါတယ်
ယူကရိန်းခီးသည်တင်လေရင်ကိုတီဟီရန်မြို့အပြင်မှာပစ်ချလိုက်တဲ့ဆိုတဲ့ဆွဆွဲပြောဆိုမှုတွေကိုအီရန်ကညှင်းဆုပ်လိုက်ပြီးအမေရိကန်နဲ့ကနေဒါတို့အနေနဲ့လေမော်ပါသွားတဲ့ခီးသည်186ဆလုံးတည်ဆုံခဲ့ရတဲ့အဲ့ဒီဖြစ်စဉ်ကိုတက်တည်ပြနိုင်ရင်ပြကြဖို့ပြောကြလိုက်ပါတယ်။လေရင်ကိုဘယ်တုံးကျင်နဲ့ မှပြစ်ခတ်ခဲ့ခြင်းမရှိဘူးဆိုတာကိုတော့သူတို့အနေနဲ့အတိပြုပြောကြလို့ရကြောင်းအီရန်မျိုးပြလေကြောင်းဦးစီးဌာနအကြီးအကဲအလီအဘေဒါဇေကတီရန်မျိုးမှာတောက်ကြံတွေကပြုလုပ်တဲ့သတင်းသာရှင်းလင်းပွဲအတွင်ပြောပါတယ်အမေရိကန်နဲ့ကနေဒါတို့ကအဲ့ဒီလေရင်ကိုအီရန်ကမာယွန်ပြည်ဒုံးကျင်နဲ့ပြစ်ခတ်ခဲ့တယ်လို့ပြောဆိုတာကြောင့်အဲ့ဒီလိုပြစ်ခတ်ကြောင်းတွေ့ရှိထားချက်တွေကိုကမ္ဘာစံချိန်စံညွှန်းတွေနဲ့အညီလာပြကြပါလို့လည်းသူကပြောပါတယ်လေရင်ဘာကြောင့်ပြတ်ကျတယ်ဆိုတာကိုဒီကနေ့စနေနေ့မှာကြေညာမယ်လို့အီရန်အစိုးရအာဘော်တပိုင်းဖြစ်တဲ့ First Train ဌာနကတောက်ကြံနေ့မှာပြောပါတယ်လေကြောင်းမော်တော်တဆမှုဆိုင်ရာကော်မရှင်ရဲ့အစည်းအဝေးအပြီးမှာကြေညာတော့မှာဖြစ်ကြောင်းယုံကြည်ရတဲ့သတင်းရင်းမြစ်ကိုကိုကာပြီး First Train မှာဖော်ပြထားပါတယ်လေရင်ပြန်တမ်းမှုခီးစဉ်မှာတန် Black Box မှာပါဝင်တဲ့အချက်အလက်တွေကိုပြန်လည်ရယူနိုင်ဖို့တလကျော်ကြာနိုင်တယ်လို့စုံစမ်းစစ်ဆေးရေးအဖွဲ့အကြီးအကဲ Hassan Rezafa ကပြောပါတယ်သူတို့ကြီးပဲအချက်လက်တွေကိုပြန်လည်ဖော်ထုတ်ယူလို့မရနိုင်ရင်နိုင်ငံတကာကကြောင်းကျင့်သူတွေရဲ့အကူအညီတွေကိုတောင်းဆိုကောင်းတောင်းဆိုမယ်လို့လည်းသူကပြောပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုနဲ့တောက်ကြနေကတယ်လီဖုန်းနဲ့စကားပြောခဲ့တဲ့ယူကရိန်းသမ္မတဗိုလ်ဒီမီဇယ်လင်စကီကတော့အဲ့ဒီခီးတယ်လေရင်ဒုံးကျင်နဲ့ပြစ်ခံရတယ်ဆိုတဲ့အယူအဆကိုပြစ်ပယ်ထားခြင်းမရှိသလိုအဲ့ဒီလိုပြစ်ခံရတယ်ဆိုတာကိုလည်းအတည်ပြုလို့မရနိုင်သေးကြောင်းပြောပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေမှာအမေရိကန်အစိုးရဘက်ကအပြည့်အဝကူညီပေးသွားဖို့အစဉ်သင့်ရှိကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကလည်းပြောပါတယ
်အော်လူဒေါ်ကဆုံးဖြတ်ထားတဲ့သမ္မတဒေါ်နယ်ထရမ့်အပေါ်စွဲချက်တွေကိုလာမယ့်သတင်းပတ်မှာထက်လူဒေါ်ကိုဘေးပို့ရေလှုပ်ဆောင်မယ်လို့အော်လူဒေါ်ဥက္ကဋ္ဌနန်စီဘလူးစီကတောက်ကြနေမှာပြောပါတယ်အဲ့လိုဆိုရင်တော့သမ္မတထရမ့်ကိုတရားဆက်ဆိုရေးကိစ္စမှာ Republican ဦးဆောင်တဲ့ထက်လွတ်တော်နဲ့အောက်လွတ်တော်ကြားအငင်းပွားနေတာအဆုံးသတ်သွားမှာဖြစ်ပါတယ်။မန်နေဂျာရီခန်ထားရေးနဲ့ထက်လွတ်တော်ကိုဆွဲချက်တွေပေးဖို့ရေးအတွက်အဆုံးမချက်မူကြမ်းတစ်ခုကိုပြင်ဆင်ပြီးအောက်လွတ်တော်ကိုတင်သွင်းဖို့တရားရုံးကော်မတီဥက္ကဋ္ဌ Jerry Nadler ကိုကျွန်မပြောထားပြီးပါပြီလို့အောက်လွတ်တော် Democratic ပြောပို့တဲ့စာထဲမှာ Mrs. Pelosi ကပြောထားပါတယ်။မန်နေဂျာရီဆိုတာကတော့သမ္မတထရမ့်ကိုတရားစစ်ဆေးတဲ့တရားခွင်မှာဆွဲချရှေ့နေတွေတစ်ဖွဲ့လှုပ်ဆောင်ရမယ်အောက်လွတ်တော်အမတ်တွေကိုဆုလိုတာပါ။Mrs. Pelosi နဲ့တက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell တို့အကြားဒီကိစ္စနဲ့ပတ်သက်ပြီးရှေ့မတွေ့နောက်မဆုတ်ဖြစ်နေတာသတင်းသုံးပတ်ကျော်တော့ပါပြီ။အခုတရားရေးကော်မတီကိုပြင်ခိုင်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုဘယ်ရက်မှမဲခွဲအတည်ပြုမယ်ဆိုတာ Mrs. Pelosi ကမကြေညာပေမဲ့ရှေ့ဆက်ပြီးဘယ်လိုလှုပ်ဆောင်မယ်ဆိုတာအောက်လွတ်တော် Democratic အုပ်စုရဲ့သတင်းပတ်စင်အစည်းအဝေးမှာဆွေးနွေးသွားမယ်လို့စာထဲမှာရေးထားပါတယ်။ဆွဲချက်တွေကိုရပြီဆိုတာနဲ့ Mr. McConnell အနေနဲ့တရားစစ်ဆေးတာကိုချက်ချင်းစတင်နိုင်မှာဖြစ်ပါတယ်။
VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကချင်ပြည်နယ်မြစ်ကြီးနားမြို့မနောကွင်းမှာဇန်နဝါရီလ10ရက်နေ့ကကျင်းပတဲ့82ကျင်းမြောက်ကချင်ပြည်နယ်နေအခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတော်အထက်မင်းကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြည်တွင်းစစ်ပွဲတွေရပ်ဆန်းသွားအောင်ဝိုင်းဝန်းကြိုးပမ်းကြဖို့တိုက်တွန်းခဲ့ပါတယ်။ကချင်ပြည်နယ်နေရဲ့အဓိကအခမ်းအနားတစ်ခုဖြစ်တဲ့မနောကွင်းမှာကျင်းပတဲ့အခမ်းအနားမှာဒေါအောင်ဆန်းစုကြည်ကအဲ့ဒီလိုပြောကြားခဲ့တာပါ။ဒါဟာ2020မှာဒေါအောင်ဆန်းစုကြည်အနေနဲ့ပထမဆုံးကချင်ပြည်နယ်ကိုတွားရောက်ခြင်းလည်းဖြစ်ပါတယ်။ကချင်ပြည်နယ်ပြည်သူ့ပါတီဥက္ကဋ္ဌဦးကွမ်ကွမ်အောင်ခမ်းကတော့မနေ့ကကျင်းပတဲ့ကချင်ပြည်နယ်နေ့ဟာကချင်လူမျိုးတွေအတွက်အရေးကြီးတဲ့နေ့ဖြစ်ကြောင်းနဲ့အဲ့ဒီကတဆင့်ဖက်ဒရယ်နိုင်ငံအတွက်အထောက်ကူဖြစ်တဲ့အခမ်းအနားဖြစ်လာဖို့မျှော်လင့်ကြောင်းပြောပါတယ်ကချင်ပြည်နယ်မှာဂျင်းဖော်ရဝမ်လီဆူလာချစ်လော်ဝါဇိုင်းဝါစတဲ့ကချင်မျိုးနယ်စုတွေအပါအဝင်ရှမ်းပမာနဲ့တိုင်းရင်းသားမျိုးနယ်စုတွေပါဝင်တဲ့လူဦးရေစုစုပေါင်း18သိန်းလောက်နေထိုင်နေကြတာပါဒါကြောင့်ပြည်နယ်တွင်းငင်းချင်းချမ်းချနေထိုင်နိုင်ရေးအတွက်ကချင်မျိုးနယ်စု6ခုစလုံးလက်တွဲဆောင်ရွက်မှအကျိုးရှိမယ်လို့လည်းမြန်မာနိုင်ငံရဝမ်စာပေရင်ကျင်းမှုအသင်းဥက္ကဋ္ဌကပြောပါတယ်တောင်တန်းပြည်မှတိုင်းရင်းသားတွေပါဝင်တဲ့1948ခုနှစ်ပြည်လုံဆွေးနွေးပွဲရလကနေတိုင်းရင်းသားစီလုံးညွညွမှုကိုတည်ဆောက်နိုင်ခဲ့လို့ဗြိတိသျှအစိုးရထံကလွတ်လပ်ရေးကိုရခဲ့ပါတယ်1948ခုနှစ်ဇန်နဝါရီလ10ရက်နေ့မှာကချင်းပြည်နယ်ကောင်စီညီလာခံရဲ့ပထမကျင်းအစည်းအဝေးမှာကချင်းပြည်နယ်အစိုးရအဖွဲ့ကိုဖွဲ့စည်းနိုင်ခဲ့ပြီးဒါကိုဂုဏ်ပြုတဲ့အနေနဲ့အဲ့ဒီနေ့ကိုကချင်းပြည်နယ်နေ့အဖြစ်သတ်မှတ်ထားကြတာပါ
အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာအင်တာနက်ဆက်သွယ်ရေးကိုအကန့်အသတ်မရှိဖြတ်တောက်ထားတာဟာဥပဒေနဲ့မညီဘူးလို့အိန္ဒိယတရားရုံးချုပ်ကတောက်ကြနေမှာဆုံးဖြတ်လိုက်ပါတယ်။ဒါဟာဖြင့်မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုပြီးခဲ့တဲ့ဩဂုတ်လကရုပ်သိမ်းလိုက်ပြီးတဲ့နောက်ဒေသတွင်းဆက်သွယ်ရေးတွေဖြတ်တောက်ထားတဲ့အစိုးရရဲ့လှုပ်ဆောင်ချက်ကိုပြစ်တင်ဝေဖန်လိုက်တာပါ။အင်တာနက်ဆက်သွယ်ရေးဖြတ်တောက်တာကိုယာယီကာလအတွဲပဲလှုပ်ဆောင်နိုင်ပြီးအကန့်အသတ်မရှိဖြတ်တောက်ထားတာဟာအိန္ဒိယဆက်သွယ်ရေးစည်းကမ်းတွေကိုချိုးဖောက်တာဖြစ်တယ်လို့တရားရုံးချုပ် website မှာတင်ထားတဲ့အမိန့်ထဲမှာဖော်ပြထားပါတယ်။ကက်ရှမီးယားဒေသမှာအလားတူဖြတ်တောက်ထားတဲ့အားလုံးကိုချက်ချင်းပြန်သုံးသပ်ဖို့လေအာဏာပိုင်တွေကိုတရားရုံးကညွှန်ကြားပါတယ် စေယုံတွေလိုအင်တာနက်ဆက်သွယ်ရေးမဖြစ်မနေလိုအပ်တဲ့နေရာဌာနတွေအတွက်ချက်ချင်းပြန်ဖွင့်ပေးဖို့နဲ့ချက်ချင်းပြန်ဖွင့်လို့မရတဲ့ဒေသတွေမှာအွန်လိုင်းဘဏ်လုပ်ငန်းတွေအတွက်အကန့်အသတ်နဲ့ချက်ချင်းပြန်ဖွင့်ပေးဖို့ကိုလည်းတရားရုံးကညွှန်ကြားထားပါတယ်။အင်တာနက်လွတ်လပ်ခွင့်ဟာအခြေခံအခွင့်အရေးဖြစ်ပါတယ်လို့တရားဝန်ချုပ်တရားသူကြီး NV Raman ကပြောပါတယ
်။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာတောက်ကြန်တွေကဖျားဝပြုသူတွေနဲ့ပြည်နေတဲ့ဗလီကြောင်းတစ်ခုအတွင်းပြင်းထန်တဲ့ပေါက်ကွဲမှုဖြစ်သွားခဲ့တာကြောင့်အနည်းဆုံးလူ15ဦးသေဆုံးပြီးနောက်ထပ်20လောက်ထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။အီရန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဘလူချီစတန်ပြည်နယ်မြို့တော်ကွဲတားမှာဖြစ်သွားခဲ့တဲ့အဲ့ဒီပောက်ကွဲမှုကြောင့်အကြီးတန်းရဲအရာရှိတဦးလည်းသေဆုံးသွားတယ်လို့ဆိုပါတယ်။သေဆုံးဒဏ်ရာရသူအများစုဟာအယတားတွေဖြစ်တယ်လို့ပြည်နယ်ရဲအရာရှိအဗ်ဒူရာဇက်ချီမာကပြောပါတယ်။ပောက်ကွဲမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းနဲ့သေဆုံးသွားတဲ့ရဲအရာရှိကိုပြစ်မှတ်ထားပြီးတိုက်ခိုက်တာဟုတ်မဟုတ်ဆိုတာကိုရုတ်တရက်မသိရသေးကြောင်းလည်းရဲအရာရှိချီမာကပြောပါတယ်။ကွဲတားမြို့ဆေးရုံကိုတည်လာတဲ့လူနာတချို့ဟာဆုံးရတဲ့အခြေအနေမှာရှိတာကြောင့်တေဆုံးသူအရေးအတွက်ထပ်တိုးလာနိုင်ကြောင်းဆရာဝန်တွေကပြောပါတယ်။တောက်ကြန်ကတိုက်ခိုက်မှုကိုသူတို့ရဲ့အသေးခံဘုံခွဲသမားကပြုလုပ်ခဲ့တာလို့ IS အစ္စလာမစ်စစ်သွေးကြောင်းအဖွဲ့ကပြောပါတယ်။ IS အဖွဲ့ရဲ့အဆိုအရကတော့တေဆုံးသူ20အပါအဝင်စုစုပေါင်းတေဆုံးဒဏ်ရာသူ60ရှိတယ်လို့ဆိုပါတယ်
။ထိုင်ဝမ်ကျွန်းမှာသမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေအတွက်ဒီကနေ့မဲပေးကြမှာဖြစ်ပြီးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်ဖို့အမေရိကန်ကအလေးထားတိုက်တွန်းပါတယ်။ဒီလိုနိုင်ငံကထိုင်ဝမ်ကျွန်းကိုပိုင်တဲ့နယ်မြေတစ်ခုအဖြစ်ကြေညာထားပြီးရွေးကောက်ပွဲမတိုင်ခင်ကာလတွေအတွင်းနိုင်ငံရေးဩဇာလွှမ်းမိုးမှုအရှိန်မြင့်လှုပ်ဆောင်သလိုသတင်းမှားတွေကိုလည်းဖြန့်နေပါတယ်။အမေရိကန်ကတော့ထိုင်ဝမ်ကိုအာရှဒေသဒီမိုကရေစီနိုင်ငံတွေရဲ့ကွန်ရက်တစ်ခုအတွင်းမှာပါဝင်တယ်လို့သတ်မှတ်ထားပြီးထိုင်ဝမ်ဟာဒီမိုကရေစီရေးဆိုင်ရာအောင်မြင်တဲ့ဇာလံတစ်ခုဖြစ်တယ်လို့ကမ္ဘာမှာကောင်းမွန်တဲ့အင်အားတစ်ခုဖြစ်တယ်လို့ဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်လက်ထက်မှာအမေရိကန်နဲ့ထိုင်ဝမ်ကြားတရားဝင်မဟုတ်တဲ့ဆက်ဆံရေးဟာတိုးတက်မှုပိုရထားတာပါ။စနေနေ့ရွေးကောက်ပွဲမှာလက်ရှိသမ္မတလည်းဖြစ်အာနာယဒီမိုကရက်တစ်ပရိုဂရက်ဆစ်ပါတီ DPP ရဲ့သမ္မတလောင်းလည်းဖြစ်တဲ့ဆိုင်အင်းဝမ်ကူမင်တန် KMD ပါတီရဲ့သမ္မတလောင်းဟန်ကူယူနဲ့ People First PFP ပါတီရဲ့သမ္မတလောင်းဂျိမ်းဆွန်တို့တဲကတယောက်ကိုသမ္မတဖြစ်ထိုင်ဝမ်မဲဆန္ဒရှင်တွေမဲပေးရွေးချယ်ကြရမှာပါ။ဇန်နဝါရီ17ရက်ရွေးကောက်ပွဲမတိုင်ခင်မှာတရုတ်အစိုးရဟာသတင်းမော်ရီဖြန့်ချီတာ CIA ရချင်းချောက်တာတွေကနေတဆင့်ရွေးကောက်ပွဲရလက်ပေါ်လွှမ်းမိုးဖို့ကြိုးစားနေတယ်လို့ထိုင်ဝမ်တာဝန်ရှိသူတွေနဲ့ကြွမ်းကျင်သူတွေကသတိပေးနေကြပါတယ်။ဒီဆိုရကတော့ဒီဆွဆွဲချက်တွေကိုညင်ပါတယ
်။မြောက်အာရေဗျပင်လယ်ပြင်အတွင်းမှာရှိနေတဲ့အမေရိကန်စစ်သင်္ဘောအနီးကိုရုရှားရေတပ်သင်္ဘောကရန်လိုတဲ့အပြုတ်မှုနဲ့ချင်းကပ်ခဲ့ကြောင်းအမေရိကန်ရေတပ်ကတောက်ချန်နေမှာပြောပါတယ်။ရုရှားသင်္ဘောကအနာကပ်လွန်လာတာကြောင့်အမေရိကန်ရေတပ်တမဟာ9ကစစ်သင်္ဘော USS Farragut ကလွေရွတ်လွတ်စင်အတိုင်းသတိပေးချက်5ချက်ဖောက်ပြီးအသိပေးခဲ့တယ်လို့အမေရိကန်ရေတပ်ပြောခွင့်ရဒုဗိုလ်မှူးကြီး George Frey ကပြောပါတယ်။ရုရှားသင်္ဘောအနေနဲ့လမ်းကြောင်းပြောင်းမောင်းပေးဖို့အဲ့ဒီအမေရိကန်တိုက်ခိုက်ရေးရရင် USS Farragut ကသတိပေးတာကိုရုရှားဘက်ကအစောပိုင်းမှာညင်းခဲ့ပြီးနောက်ပိုင်းမှာလမ်းကြောင်းပြောင်းမောင်းထွက်သွားခဲ့တယ်လို့ဆိုပါတယ
်။ဗျာစနေနေ့မနေ့ခင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်တဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးခဲ့တာပါ။အခုသတင်းဆောင်ပါတွေဇက်တိုက်နားဆင်ကြရမှာပါ။ပထမဆုံးတော့မြန်မာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်။တရုတ်သမ္မတရှီဂျင်ပင်ဟာနိုင်ငံတော်ခရီးစဉ်အဖြစ်နဲ့နှစ်ရက်ကြာလိုက်ပတ်ဖို့လာမယ့်သတင်းပတ်တစ်ပတ်အတွင်းမြန်မာနိုင်ငံကိုသွားရောက်မယ့်အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတရားဝင်ကြေညာခဲ့ပါတယ်။အင်းနီးချင်းတနိုင်ငံကြားနိုင်ငံတကာအတိုင်းအဝိုင်းမှာနိုင်ငံရေးအရာရောစီးပွားရေးအရာပါနီးကပ်စွာပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းလည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။အပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ
။နိုင်ငံတော်သမ္မတဦးမြင့်ရဲ့ဖိတ်ကြားချက်အရာတရုတ်သမ္မတရှီဂျင်ပင်ဟာမြန်မာနိုင်ငံကိုလာမယ့်ဇန်နဝါရီ19ကနေ18နှစ်အထိနှစ်ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်သွားရောက်လည်ပတ်မယ့်အကြောင်းတရုတ်နိုင်ငံရဲ့ဌာနကတောက်ကြန်နေမှာတရားဝင်ကြေညာပါတယ်။သမရအဖြစ်နဲ့မြန်မာနိုင်ငံကိုပထမဆုံးသွားရောက်လည်ပတ်မယ့်ဒီခီးစဉ်အတွင်းမြန်မာသမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တို့အပြင်အစိုးရနဲ့တပ်မတော်ထိပ်တန်းအရာရှိတွေကိုလည်းတွေ့ဆုံမှာဖြစ်ကြောင်းတရုတ်လက်ထောက်နိုင်ငံရဲ့ဝန်ကြီးလူကျောက်ခွေကပြောပါတယ်။ဒါအပြင်နှစ်နိုင်ငံအကြားနိုင်ငံရေးအရာအပြန်အလှန်ယုံကြည်မှုစီဝါရေးအရာနှက်ဆိုင်စွာပူးပေါင်းဆောင်ရွက်မှုတွေအပြင်ဒေသရင်းနဲ့နိုင်ငံတကာရေးရာတွေမှာနီးကပ်စွာပူးပေါင်းဆောင်ရွက်နေကြောင်းလည်းလက်ထောက်ဝန်ကြီးလူကအလေးထားပြောကြားခဲ့ပါတယ
်။经济上深度和中缅坚持践行和平共处五项原则坚持国际关系基本
原则。တရုတ်နဲ့မြန်မာနိုင်ငံအကြားငြင်းချမ်းစွာအတူတကွရှင်တွဲနေထိုင်ရေးဆိုတဲ့အခြေခံမူ၅ချက်ကိုစုပ်ကိုင်ထားကြတယ်လို့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံစုံဝါဒအပြင်တရားမျှတပြီးတန်းတူညီမျှမှုရှိတဲ့နိုင်ငံတကာဆက်ဆံရေးပုံစံတစ်ကိုပူးတွဲဆောင်ရွက်နေပါတယ်။နိုင်ငံကြောကုလသမဂ္ဂနဲ့အရှေ့အခြားဆိုင်ရာကိစ္စရပ်တွေမှာအပြန်အလှန်ကူညီပံ့ပိုးမှုတွေရှိနေတယ်လို့အာဆီယံတရုတ်လွတ်လပ်စွာကုံတွယ်ရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်နေပြီးဒေသတွင်းဘက်ဆုံပါဝင်တဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ Code of Conduct လို့ခေါ်တဲ့ လိုင်းနာရမယ့်ကျင့်ဝတ်စည်းကမ်းဆိုင်ရာဆွေးနွေးမှုတွေမှာလည်းပူးပေါင်းဆောင်ရွက်နေပါတယ
်။ဒါဟာ2020နှစ်သစ်မှာတရုတ်သမ္မတရဲ့ပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်သလို19နှစ်တွင်တရုတ်သမ္မတတဦးအနေနဲ့မြန်မာနိုင်ငံကိုပထမဆုံးလာရောက်တာလည်းဖြစ်ပါတယ်။ကချင်ပြည်နယ်မှာတရုတ်နိုင်ငံကတည်ဆောက်မဲ့မြစ်ဆုံရေအားလျှောက်စစ်ဆေးမှုငင်းကိုကောက်ကွက်မှုတွေကြောင့်ရပ်ဆိုင်းထားရတဲ့အတွက်နိုင်ငံခြားအဖို့အထည်ကြုံနေရသလိုတစ်ချိန်တည်းမှာပဲမြန်မာနိုင်ငံအပေါ်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့နိုင်ငံတကာမှာအရေးယူဖို့ကြိုးပမ်းမှုတွေပေါ်ပေါက်နေချိန်မှာတန်တမာရေးရအဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကထိတ်တန့်ခေါင်းဆောင်မြန်မာနိုင်ငံကိုလာရောက်မှာပါတရုတ်အစိုးရအားပေါ် Global Times သတင်းစာကတော့2020ပြည့်နှစ်ဟာတရုတ်နဲ့မြန်မာတန်တမာဆက်ဆံရေးထူထောင်တဲ့အနှစ်80ပြည့်ဖြစ်တဲ့အတွက်တရုတ်နိုင်ငံကအကဲခတ်တွေစီးပွားရေးလုပ်ငန်းရှင်တွေကအခုခေတ်စဉ်ဟာအရေးပါလိမ့်မယ်လို့မျှော်လင့်ကြောင်းလည်းဖော်ပြပါတယ်တရုတ်နိုင်ငံကအကောင့်ထည့်ဖို့ကြိုးပမ်းနေတဲ့ One Belt One Road ကပလန်းစီမံကိန်းနဲ့ဆက်ဆက်နေတဲ့မြန်မာနိုင်ငံကစီမံကိန်းတွေအပါအဝင်ဖွံ့ဖြိုးရေးလုပ်ငန်းတွေတန်တမာဆက်ဆံရေးတွေမှာပူးပေါင်းဆောင်ရွက်မှုတွေပိုမိုအားကောင်းလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ခီးစဉ်အတွင်းနိုင်ငံအကြားဖွံ့ဖြိုးရေးဆိုင်ရာနားလည်မှုစာကြွန်လွှာတွေကိုလက်မှတ်ရေးထိုးဖို့စီစဉ်ထားကြောင်းလည်းမြန်မာနိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောဆိုထားကြပါတယ်ခင်ဗျာ
။သရရှင်များရှင်တရုတ်သမ္မတရှီကျင်းပင်မကြာခင်မြန်မာနိုင်ငံကိုလာမယ်ဆိုပြီးသတင်းတွေထွက်နေပါတယ်။သတင်းထွက်နေတဲ့အတိုင်းသာဖြစ်လာမယ်ဆိုရင်တော့တရုတ်နိုင်ငံရဲ့သမ္မတအဖြစ်တာဝန်ယူခြင်းကစလို့မြန်မာနိုင်ငံကိုပထမဆုံးတရုတ်ဝင်ခီးစဉ်အဖြစ်ထူးခြားလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါ။ကမ္ဘာမှာတနည်းတခြားဩစာအရှိန်ဝါကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးမြတ်တွေမျှော်လင့်နိုင်ပါသလဲ။ဆက်ဆံရေးမှာသတိထားစရာရောဘာတွေများရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လီလိုက်စီစဉ်ကကြိုဆိုပါရစေရှင
် VOA American တိုင်းရဲ့တိုက်ရိုက်လီလိုက်စီစဉ်ကိုအင်္ဂါနဲ့စနေနေ့ညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တရရဲ့လေးလိုက်ဆွေးနွေးခွင့်အစီအစဉ်မှာပါဝင်ဆွေးနွေးနိုင်ပါတယ်ပါဝင်ဆွေးနွေးပါလို့လည်းဖိတ်ခေါ်ပါရစေ VOA American အသံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့ငင်းကြဲရေးနဲ့စီးရေးဆိုင်ရာမြန်မာသတင်းလွှာတစ်ပုဒ်ကိုဆက်လက်တင်ဆက်ပေးကြပါမယ်မြန်မာအစိုးရက27ရာစုပင်လုံညီလာခံကိုလာပိုင်းအတွင်းပြန်လည်ကျင်းပမယ်လို့ကြေညာထားချိန်မှာပဲရခိုင်ပြည်နယ်ချင်းပြည်နယ်တွေမှာစီးရေးတင်မမှုတွေကရော့ကြမသွားပဲစစ်ပြေးဒုက္ခသည်တွေတိုးလာတယ်လို့ဒဏ်ရာရသူတွေအဖမ်းဆီးခံရသူတွေလည်းမပြတ်ရှိနေသေးဖြစ်ပါတယ်ဒီအကြောင်းကိုကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါရခင်ဗျာ
ရခိုင်ပြည်နယ်မြောက်ဦးနဲ့အမ်းမြို့နယ်တွေမှာဂျာသာပရင်းနေ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပြီးလက်နေကြီးလက်နေငယ်တွေနဲ့ပြစ်ခတ်နေကြတယ်လို့ဒေသခံတွေကပြောပါတယ်။မြောက်ဦးမြို့နယ်အုပ်ဖို့ကံကျေးရွာအနီးမိုင်းပေါက်ကွဲရွာကအစိုးရစစ်ကြောင်းကနေပြန်လည်ပြစ်ခတ်မှုကြောင့်အသက်1နှစ်ကျော်အရွယ်ကလေးငယ်တူအပါအဝင်အရသာ3ဦးဒဏ်ရာရသွားတယ်လို့မြောက်ဦးမြို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ကပြောပါတယ
်။ညနေ3နာရီလောက်မှာပေါ့နော်။တမ်လို့ဒီသင်္ကြန်တော်ဖရာသင်္ကြန်တော်တောင်မှာရှိတဲ့တမ်လို့စစ်ကြောင်းကနေပြီးတော့ဒီအုပ်ဖို့ကံထက်ကိုဆင်းလာတယ်အဲ့ဒီအချိန်မှာမိုင်းပေါက်တာလားဘာဖြစ်တာတော့မသိဘူးပေါ့နော်အဲ့ဒါကြောင့်အဲ့ဒီတမ်လို့စစ်ကြောင်းကနေပြီးတော့ပြစ်တဲ့အချိန်မှာဒီအုပ်ဖို့ကံက4ယောက်တန်ရတော့တာရှိတယ်အဲ့ဒီ4ယောက်ကိုအခုမြောက်ဦးစေးဦးပို့ထားတယ
်အဲ့ဒီကလေးကိုမြောက်ဦးစေးဦးပို့ထားပေမဲ့အချိန်နေစိုးရင်ရတယ်လို့ဆိုပါတယ်ရခိုင်မြောက်ပိုင်းမှာအေးတပ်ဖွဲ့နဲ့အစိုးရတပ်တွေကြားတိုက်ပွဲဖြစ်ပွားနေပေမဲ့မြောက်ဦးမှာတော့လောလောဆယ်တိုက်ပွဲဖြစ်နေတာမရှိဘူးလို့ए တပ်ဖွဲ့ပြောခွင့်ရခိုင်သူကကပြောပါတယ
်ကျွန်တော်တို့နဲ့တော့အဲ့ဒီမြောက်ဦးဘက်မှာတိုက်ပွဲဖြစ်တာမရှိဘူးကြဟိုမြန်မာစစ်တပ်ကနေပြီးတော့ဒါကိုနေပြီးတော့ဒါအတလတ်ကြီးပေါ့နော်သူတို့လည်းလည်းကြီးနေပြီးဆက်ဖြစ်တယ်လို့ပြီးကြတယ်အဲ့ဒီမှာ၄-၃ယောက်နဲ့ဒါဒီပြည်ကံရသွားတာ
တိုက်ပွဲအခြေအနေနဲ့ပတ်သက်လို့အစိုးရစစ်တပ်ပြောခွင့်ရသူကို VOA ကဆက်သွယ်ခဲ့ပေမဲ့အတည်ပြုချက်မရရှိခဲ့ပါဘူးအမ်းမြို့နယ်မှာအခုလိုတိုက်ပွဲပြင်းထန်တာကြောင့်အနီးအနားကြီးရွာကဒေသခံတွေအမ်းမြို့ပေါ်ကိုတင်းရှောင်ခဲ့ကြပြီးတချို့လဲမကွေးတိုင်းတဲကိုတင်းရှောင်သွားပါတယ်စစ်ရှောင်တူကကြုံရတဲ့အခြေအနေကိုပြောပြပါတယ
်အခုကျွန်တော်အဖွဲ့တွေကမင်းတုံမြို့နယ်ထဲမှာခုံတိုင်ကြီးတာဆိုတာအမှကျွန်တော်ရောက်နေအခုရောက်နေတာ
အင်တာဗျူး20ကျော်လာဖို့ကျွန်တော်တို့ကဒီမှာအခက်အခဲရှိတယ်တချို့ကမှတ်ပုံနဲ့မရှိဘူးတချို့ကျတော့လည်းအင်တာဗျူးစီးရင်မရှိဘူးအဲအကြောင်းလို့အခက်အခဲတွေအများကြီးရှိနေတော့အညာတော့လည်းတညာတော့တက်ွက်ဖြစ်နေလေရောမှာအမျိုးနဲ့မဲလက်မောင်းကြည့်ရတယ်ဝန်းကျင်တွေဖြစ်နေပါတယ်ဟုတ်ကျွန်တော်ယော်နီနာချင်းနေရာလည်းအမှုစီယော်နဲ့တူရဆွဲသွားတဲ့နေရာချင်းတော့မတူဘူးနောက်ကိုနီးစားနီးစားအဆက်တော်ရှိတဲ့နေရာတွေကိုသွားကြတာပဲလေ
ဒီလိုတိုက်ဝဲဖြစ်ပေါ်တဲ့အနီးနားကျေးရွာကအရှိုချင်းတိုင်းသားတွေဟာမကွေးတိုင်းမင်းတုံးငပယ်တရက်မြို့နယ်တွေကိုတင်းဆောင်သွားပါတယ်အမ်းမြို့နယ်မှာစစ်ဆောင်အရှိုလူမျိုး300နီးပါးလောက်ရောက်လာပါတယ်အမ်းမြို့မဲလ်မောင်းကျေးရွာနားမှာဇန်နဝါရီ9ရက်နေ့တုန်းကတိုက်ပွဲဖြစ်ပွားခဲ့ပြီးညပိုင်းအထိပြစ်နေခဲ့ကြောင်းဒေသခံကပြောပါတယ်အခုလိုဒေသတွင်းစည်ရေးမတည်ငြိမ်မှုကြောင့်လုံခြုံရေးအတွက်ဆိုပြီးချင်းပြည်နယ်ပလက်ဝါမြို့မှာညမထွက်ရအမိန့်ကိုနောက်ထပ်2လသက်တမ်းတိုးလိုက်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာ9ရက်ကနေဇန်နဝါရီ9ရက်နေ့အထိညမထွက်ရအမိန့်ထိုးထားပြီးသားဖြစ်ပါတယ်တိုက်ပွဲတွေဆက်ဖြစ်နေတဲ့ပလောဝမြို့မှာရွာသားတွေမိုင်းနှင်းမိတာဘယ်သူဖမ်းသွားတာမှမသိဘဲပျောက်သွားတာတွေဖြစ်နေတယ်လို့ချင်းလူအခွင့်ရေးအဖွဲ့ဒါရိုက်တာကိုတေးရာကပြောပါတယ
်အခုနှစ်ရက်နဲ့ပေါ့နော်တော့မှာနေတိုင်းနဲ့တော့သူကမိုင်းနှင်းမိကြတော့အဲ့ဒီမျိုးတမီးကခုစစ်တေချီပို့ကြတယ်ပေါ့နော်ဒီလိုလူတွေကဆက်နားကြောက်နေတယ်။အဲဒီလိုခဏလေးနေမှာပဲ။အဲဒီဒီဖလောင်းရာတောင်းကြပြီးပေါ့နော်။အဲဒါဒီကပလေးဝါမှာဒီတဝန်ဆက်တဲ့နေရာမှာတွားတဲ့ချိန်မှာသူကပြောက်ဆုံးတာဖြစ်တယ်။ဒါအဖွဲ့အစည်းတွေကလည်းသူကကြားရမသိရဖြစ်ပြီးပေါ့နော်။တပ်ပြားလက်ခါအဲ့ဒါသူတို့တိုက်ပြီးခါထန်းခိုင်းတာဖြစ်တယ်
။ချင်းမြင့်တဲ့တောင်ပိုင်းပလေးဝါမှာ2015မတ်လကစာပြီးအေအေတပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲဖြစ်ပွားလာတာကြောင့်ပလောဝမြို့ဒေသခံထက်ဝက်နီးပါစစ်ဆောင်နေရပါတယ်ရွာသား4000လောက်စေဘေးတင်းဆောင်နေရတယ်လို့ချင်းပြည်နယ်အစိုးရကပြောထားပါတယ်အစိုးရတပ်နဲ့အေအေတပ်ဖွဲ့ကြားတနစ်တာဖြစ်ပွားလာတဲ့တိုက်ပွဲအတွင်းအရက်သားတိဆုံးသူ120ကျော်ရှိပြီး230ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ရခိုင်လူမှုရေးအဖွဲ့ရဲ့စည်ရင်းမှာဖော်ပြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲတွေကြောင့်စေဘေးဒုက္ခသည်တသိန်းကျော်လောက်ရှိနေပါတယ်ခင်ဗျာ
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကစည်ရေးတင်းမာမှုအခြေအနေကိုကိုညာဝင်းအောင်ကစူးစီးတင်ပြခဲ့တာပါခင်ဗျာအခုတော့ဒေတာတွင်သတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်လွန်ခဲ့တဲ့နှစ်နှစ်ကရွေးကောက်ပွဲကာလမှာအပြင်းထန်ဖိနှိပ်ချုပ်ချယ်ခံခဲ့ရတဲ့ကမ္ဘောဒီးယားမီဒီယာအဖွဲ့အစည်းတွေဟာပြန်လည်နှလန်းထူဖို့ကြိုးစားနေကြပါအဲ့ဒီအချိန်ကကမ္ဘောဒီးယားအစိုးရကသတင်းစာတိုက်တွေရေဒီယိုအသံလွှင့်ဌာနတွေကိုပိတ်ပစ်တယ်လို့ပြည်ပသတင်းဌာနတွေကိုလည်းပိတ်ပင်ခဲ့ပြီးသတင်းထောင်နှစ်ဦးကိုလည်းတရှူလုတဲ့ဆိုပြီးထောင်ချခဲ့ပါတယ်အခုဥရောပသမဂ္ဂ EU ကအရေးယူတန်ခတ်မှုတွေလုပ်မယ်လို့ချိန်ချောက်ခဲ့ပြီးတဲ့နောက်မှာတော့မီဒီယာတွေပေါ်အစိုးရရဲ့ဖိအားပေးမှုတွေညော့ကြလာပါတယ်။ဒါပေမဲ့အစိုးရပေါ်ဝေဖန်ရေးသားတဲ့သတင်းတောက်တွေကတော့ထောင်ချခံတရားစွဲခံရမယ့်အရေးတွေကိုရင်ဆိုင်နေရဆဲဖြစ်ကြောင်းဖနွန်ပန်းမျိုးက VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုပြောပြပေးကြပါမယ်ခင်ဗျာ2018ခုနှစ်ရွေးကောက်ပွဲကာလကကမ္ဘောဒီးယားအစိုးရကဖိအားပေးပိတ်ပစ်ခဲ့တဲ့ဒီမိုကရေစီအသံ The Voice of Democracy ရေဒီယိုသတင်းဌာနကတော့ကမ္ဘောဒီးယားနိုင်ငံမှာအတန်လွင့်လုပ်ငန်းတွေပြန်လည်လှုပ်ဆောင်နေပါပြီ။ဒါပေမဲ့လေလိုင်းပေါ်ကတော့ပြန်လည်ရောက်မလာသေးပါဘူး။နိုင်ငံတကာကအထောက်ပံ့တဲ့လုပ်ငန်းလည်ပတ်ပြီးနိုင်ငံရေးနဲ့ဘူဝါဒရေးရာသတင်းတွေကိုဖတ်မလိုက်ပဲပြပြတတထုတ်လင့်ပေးတဲ့ဒီအတန်လွင့်ဌာနဟာ Facebook နဲ့ YouTube တွေကိုသာသုံးပြီး online ကသာသတင်းတွေကိုထုတ်လွှင့်ပေးနိုင်ပါသေးတယ်။သတင်းဆိုင်ရာ editor Dick Sudhi က online ကနေအတန်လွင့်နေတာကိုအခုလို့ရှင်းပြပါတယ်
။ Nupe de kat ampi sa paw min de nei sa sol
အရင်ကသတင်းတွေလွှင့်သလိုမျိုးပဲကျွန်တော်တို့လွှင့်နေပါတယ်။ကောင်းသလားဆိုးသလားတော့ကျွန်တော်မပြောတတ်ပါဘူး။နားဆင်သူသောရရှင်တွေကသာကျွန်တော်တို့အခုလက်ရှိလုပ်နေတာတွေအပေါ်အဆုံးအဖြတ်ပေးသွားကြမှာပ
ါ VOA American တန်ကလည်းပကြသိခင်ကပဲအတန်လွင့်လိုက်စင်ပြန်လည်ရရှိခဲ့ပြီးလူကန်းတွေပြန်လည်လဲပတ်နိုင်ဖို့အတွက်ဒေသခံရေဒီယိုအတန်လွင့်ဌာနတွေနဲ့ဆက်စပ်ညှိနှိုင်းနေစေဖြစ်ပါတယ်အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ Cambodian Daily ကလည်းမီဒီယာရေတင်နေတုန်းကအထိနာသွားတဲ့သတင်းစာတိုက်တိုက်ဖြစ်သလို Independent Phnom Penh Post ဟာလည်းအစိုးရအတွက်အလုပ်လုပ်ပေးနေတဲ့ကုမ္ပဏီတစ်ခုကဝယ်ယူသွားတာခံခဲ့ရပါတယ်Radio Free Asia RFA ကတော့အခုဒီလုပ်ငန်းတွေရပ်ဆိုင်ထားရဆဲပါကမ္ဘောဒီးယားအစိုးရကဒီ American အတန်လွင့်ဌာနအပေါ်ဒေါ်လာငွေတန်းချေပြီးအခွန်တွေချမှတ်ထားသလို RFA သတင်းတောင်နှစ်ယောက်ကိုလည်းတချို့မှုနဲ့ထောင်ဒဏ်10လချမှတ်ခဲ့ပါတယ်အခုတော့သူတို့နှစ်ယောက်ထောင်ကလွတ်လာပါပြီဒ ဒါပေမဲ့အခုလောလောဆယ်တော့လွတ်နေသေးတာဗောလို့ပြောရမလို့ဖြစ်နေတာကိုအဖမ်းခံခဲ့ရတဲ့တဲ့တောင်ရန်စူတာရင်းကအခုလို့ပြောပါတယ
် Our case still pending in court and you know after the trial the long trial the court say
ကျွန်တော်တို့ဒီတဲ့အတိုင်းပဲကျွန်တော်တို့အမှုကိုအခုထိတရားရုံးမှာစစ်ဆေးနေတုံးလीတရားဆွဲပြီးစစ်ဆေးနေစေပို့ပြီးစစ်ဆေးခြင်းသေးတယ်လို့တရားရုံးကပြောတယ်တကယ်တော့အထောက်ထားတဲ့စုံတရားရှာမတွေ့နိုင်ဘူးဆိုရင်အမှုကိုပတ်လတ်တင်တာဗော
လူခွေစောင့်ကြည့်လေလာရဲ့အဖွဲ HRW ကတော့သူတို့တအူးကိုဆွဲထားတဲ့အမှုဟာအခြေမြင့်မရှိဘူးလို့ဝေဖန်ခဲ့ပြီးဒါဟာအစိုးရကိုဝေဖန်ပြောဆိုနေတာတွေကိုကန့်သတ်ဖိနှိပ်တဲ့လုပ်ငန်းရဲ့အစိပ်ပိုင်းတစ်ရပ်ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ကမ္ဘောဒီးယားအစိုးရကတော့ RFA နဲ့ပြည်ပမီဒီယာတွေကိုပြည်တွင်းကအစိုးရစန့်ကျင်သူတွေနဲ့လဝါချင်းရိုက်ထားတဲ့နိုင်ငံရဲ့ခြားကတရှိုဒလန်တွေလို့ဆက်ဆွဲထားပါတယ
်။ညင်ကေစုံခေါမ်နဲပပွန်ကိုစနာဘောကေကိစခေါမ်ကြောင့်ပြပေါ်အ
မေရိကန်ဆိုရရဲ့အဲ့ဒီမီဒီယာတွေကအဆိုရကိုပြောင်းဝေဖန်တယ်လို့မှန်မှန်တဲ့သတင်းတွေကိုလည်းလွှင့်ကြတယ်ကျွန်တော်ကိုယ်တိုင်လေ့လာတွေ့ရှိချက်အရရေဒီယိုဖီအေရှားရဲ့မူဝါဒတွေဟာကမ္ဘောဒီးယားအဆိုရနဲ့ဆန့်ကျင်ဘက်ကြီးပဲ
အခုအချိန်မှာသတင်းလွတ်လပ်ခွင့်ကန့်သတ်ချက်တွေကိုရှော့ချလာတာတွေရှိလာပေမဲ့လည်းကမ္ဘောဒီးယားကလွတ်လပ်တဲ့သတင်းမီဒီယာလောကအတွက်တော့ပြပတရှိုးပစိယူလို့ခေါ်ဝေါ်တပုတ်ခံရမယ့်အရေးတွေတရားရင်ဆိုင်ရမယ့်အရေးတွေနဲ့မတရားအခွန်ကောက်ခံရမယ့်အရေးတွေနဲ့တော့ရင်ဆိုင်နေရဆဲဖြစ်ပါတယ်ခင်ဗျာVOA American သံမြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်မတွေကိုမူလအပေါ်မပြတ်မအေးတန့်စင်ကကောက်နှုတ်တင်ပြပေးထားပါတယ်ခင်ဗျာ
2020အတွက်ပထမဆုံးခီးစဉ်အဖြစ်တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုသွားရောက်မယ်ဆိုရဲကောင်းစနစ်လီရှွမ်မင်းရေးသားထားတဲ့ဆောင်းပါးကို Global Times of CM မှာဖတ်ရပါတယ်။မြန်မာသမ္မတဦးဝင်းမြင့်ဖိတ်ကြားချက်အရဇန်နဝါရီလ18ရက်မှာတရုတ်သမ္မတရှီကျင်းပင်ကမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပြီးတော့19နှစ်တာကာလအတွင်းနိုင်ငံတော်ခီးစဉ်နဲ့မြန်မာနိုင်ငံကိုတရုတ်သမ္မတတယောက်ပထမဆုံးအကြိမ်သွားရောက်တာလည်းဖြစ်မယ်လို့ဖော်ပြထားတာပါ။ဒီခီးစဉ်အတွင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမြောင်လိုင်တို့နဲ့လည်းတွေ့ဖို့စီစဉ်ထားတဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကြီးညာချက်ကိုကိုးကားဖော်ပြထားပါတယ်။2020ဟာတရုတ်မြန်မာတပ်တမန်ဆက်ဆက်ရေး290ပြည့်တဲ့နှစ်လည်းဖြစ်ပြီးတော့မြန်မာနိုင်ငံအကြက်တဲကြုံနေချိန်မှာတကယ်ကူညီမဲ့သူကအနောက်နိုင်ငံတွေမဟုတ်ဖက်နဲ့တရုတ်ပဲဖြစ်တယ်ဆိုတာကိုပြသလိုက်တာလို့လည်းရေးသားထားပါတယ်။နိုင်ငံရေးကုန်သွယ်ရေးယင်းနှမြုံနယ်မှုခီးသွားလုပ်ငန်းစီးရေးနဲ့ပြည်သူအချင်းချင်းဖက်တယ်မှုကိစ္စရပ်တွေမှာတရုတ်မြန်မာပူးပေါင်းဆောင်ရွက်မှုတွေအောင်မြင်နေပြီးတော့နှစ်နိုင်ငံဆက်ဆက်ရေးကောင်းမွန်နေတာကိုလည်းအသာပေးဖော်ပြထားပါတယ်။တရုတ်ရဲ့အကူအညီကြောင့်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်လာနိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့သဘောတူညီချက်ရသွားတယ်လို့လည်းဖော်ပြထားတာပါတရုတ်ကမ္ဘာလမ်းစီမံကိန်း BRI ကြောင့်လည်းတရုတ်ဈေးကွက်ကိုမြန်မာအလှမ်းမီသွားပြီးတော့စီးပွားရေးအခွင့်အမ်းတွေတိုးပွားလာမယ်လို့တရုတ်ရေးသုံးသပ်သူတယောက်ပြောထားတာကိုလည်းကိုကဖော်ပြထားပါတယ်ရှင်အိန္ဒိယဆိုရတဲ့နိုင်ငံရင်းညီနိုင်မှုကမြန်မာနိုင်ငံတွင်းကနှာခါတဲ့အတွက်အကျုံးဝင်မှာမဟုတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့ Vikesh Singh ရေးသားထားတဲ့ဆောင်းပါးကိုတော့ economictimes.indiatimes.com မှာဖတ်ရပါတယ်။အကွဲကွဲအပြားပြားဖြစ်နေတဲ့နှာခါတွေကိုပေါင်းစည်းနိုင်ဖို့ကအိန္ဒိယဆိုရနဲ့ဆွေးနွေးရုံနဲ့မပြီးဘဲနဲ့မြန်မာဆိုရနဲ့လည်းဆက်ပြီးတော့ညီနိုင်မှာဖြစ်မယ်ဆိုပြီးတော့နှာခါမြေအမျိုးသားဆိုရှယ်လေးကောင်စီ NSCNIM ရဲ့ကြီးနာချက်မှာဖော်ပြထားပါတယ်။အာတန်မဏိပူရအရုဏာချာပရာဒက်ရှ်နဲ့မြန်မာနိုင်ငံဒီဒေသတွေထဲမှာနေထိုင်နေတဲ့နာဂတွေအားလုံးပေါင်းစည်းနိုင်ဖို့ရည်ရွယ်ချက်ရှိရလဲဖြစ်ပါသည်။ပြီးခဲ့တဲ့နှစ်ထဲမှာတော့အိန္ဒိယဆွေရနဲ့နာဂအဖွဲ့အစည်းတွေကြားဆွေးနွေးခဲ့ကြသည်ရဲ့လို့ရေးသားထားတာကိုဖတ်ရပါပါရှင်
။ဆက်လက်ထုတ်လွှင့်မယ်ဒုတိယနိုင်ဝက်စာအစီအစဉ်မှာအမျိုးသမီးကန်တာတုဒ္ဒဆွန်လင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုနားဆင်နိုင်မှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတောက်တက်ရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ခါစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 3240 48တူအပြင် line to meter 190 kHz 1509ကပါတို့ချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကန္တာသုတဆောင်လင် American တခွင်ကိုနားဆင်ရမှာဖြစ်ပြီးသိပ္ပံနဲ့ဤပညာကန္တာမှာတော့
မိဒီအငယ်လေးကိုရှော့ချရမယ်။ဘာလို့လဲဆိုမိမောင်လို့ရှိရင်နေထဲမှာညဉ့်ညံ့စီအရာတွေအများကြီးရောက်တယ်။ဘုံကအစဥပမာအမိုက်ပြစ်တာအစအမိုက်သိမ်းစဲဘုံနောက်ပြီးတော့နေအင်းနေမှာလေးကိုယ်နဲ့
မြန်မာနိုင်ငံတွင်လေးတို့ညဉ့်ညံ့မှုရှော့ချရေးသဘာဝဝန်ကျင် engineer .ag ရဲ့အကြံပြုချက်ဖြစ်ပါတယ်။အပြည့်အစုံကိုမကြာခင်နားဆင်ရပါမယ်။ဒီလိုအစီအစဉ်တွေတဲကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုပထမနားဆင်ကြည့်ရအောင်ပါ။မျိုးသမီးတရင်တောက်မဆိုးစံထိုင်ဟာမြန်မာမျိုးသမီးတရင်တောက်တွေကြုံတွေ့ရတဲ့အခက်အခဲတွေအကြောင်းအလှလေးသူစားဆိုတဲ့နာမည်နဲ့မှတ်တမ်းရုပ်ရှင်တစ်ခုရိုက်ကူးတင်ပြခဲ့သလိုမြန်မာမျိုးသမီးတရင်သမားတွေတရင်သမားများအဖွဲ့ကိုစတင်ထူထောင်ရမှာလဲဥဆောင်ပါဝင်ခဲ့သူဖြစ်ပါတယ်။ဒါကြောင့်လဲသူဟာ American တန်ရင်က2019ခုနှစ်အတွက်ချီးမြှင့်ခဲ့တဲ့အပြောင်းလဲအတွက်မျိုးသမီးများဆိုတဲ့ဆုကိုလက်ခံရရှိခဲ့ပါတယ်။တရင်တော့လုပ်ငန်းဟာလူမှုကြိုးပြုလုပ်ငန်းတစ်ခုအဖြစ်ယုံကြည်နေတဲ့မတ်ဆူဇန်တိုက်ကိုမတ်ကင်ပူထရေးကဆက်သွယ်မေးမြန်းထားတာကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာပြန်လည်တင်ဆက်ပေးကြပါရစေခင်ဗျာ
ကျန်ပယုံပါနေပြီးတော့ကျမကိုကြီးရလိုက်တယ်လို့ကျွန်တော်လည်းတင်ချင်ပါကျမအရင်အော်ဝန်သာဆရာလေးခုံလင်းခုံကြီးရယ်အမေတကယ်ဆိုလို့ရှိရင်ကျမတခါမှမပြောလို့ဖြစ်ဘူးကြီးရမယ်ဆိုတာလည်းမကြည့်ဘူးကျမကဟိုကျမလုပ်ချင်တဲ့အလုပ်တွေကိုကျမလုပ်ခဲ့တာဖြစ်တယ်ပေါ့နော်ဆိုတော့အဲ့လိုကျောင်းလေးနဲ့ပတ်သက်ပြီးတော့သူတို့ကကျမကိုဖြစ်ပြလိုက်တဲ့အချိန်မှာအမေကျမဝန်သာလေးဝန်သာကုန်းကြီးရယ်ပြီးတော့ဒီသူကကျမတယောက်တည်းကိုဟုတ်ပြီကျမနိုင်ငံမှာရှိတဲ့ဒီရေပင်းပတင်းထောက်တွေကိုတော့အားပေးစီတယ်ပေါ့နော်သူတို့ဟိုဘာသူကြီးပြီးတော့ပေးတယ်လို့ကျမကပြောပေါ့နော်ကျွန်မ negative ရှင်ကျမပြင်ထောက်လုပ်တဲ့ကစကြီးလေးတစ်ခုတောင်ရှိတာရှိတာမရှိဘူးအမေကကျမအရန်တော်နေလို့အရန်ထက်နေလို့ဒီစုကိုရတာမဟုတ်ဘူးပေါ့နော်ကျမကအများကြီးအလုပ်ဝင်တဲ့ပြင်ထောက်တွေကကျမနိုင်ငံမှာအများကြီးရှိနေတော့မှာပဲ
အဲ့တော့ဒီလိုစုရပြီးတဲ့နောက်မှာရောဒီအလုပ်အပေါ်မှာကိုယ့်ရဲ့ခံစားချက်ဒီရှေ့လျှောက်ပေါ့နော်ကိုယ့်အတွက်ဘယ်လိုခွန်အားတွေဖြစ်စေပါလဲ
ဒီလိုအသိအကျဉ်းကိုခံရတယ်ပေါ့ကျမရဲ့အလုပ်ကိုရှိဖြစ်ဖြစ်တဲ့ကျမအများကြီးဆွမ်းအားရတယ်နောက်ပြီးတော့ကျမပို့ပြီးတော့လုပ်ရမယ်ဆိုရဲအသိဉာဏ်လေးရှင်လာတယ်ပေါ့နော်နောက်ပြီးတော့ရှိချက်ဖြစ်တဲ့အများကြီးဆွမ်းအားရရှိတယ်ပေါ့နော်တကယ်ကျမအလုပ်ကလည်းပေါ့နော်ဒီလူကအကျိုးပြုတဲ့အလုပ်တစ်ခုလိုပဲကျမကလူနဲ့ချင်းချင်းချင်းဖြားရခံလိုက်ခံရတယ်ဒါတော့နောက်တဲ့မြန်မာနိုင်ငံမှာရှိရတဲ့ဒီဒီပြင်းထောက်ကြီးနောက်ပြင်းထောက်ကြီးလည်းကျမအမေနဲ့ဆိုင်ကျန်းချင်းလည်းပေါ့နော်ဒင်းတပုံတပုံဒင်းတပုံခါစီကဘာကြီးပြောင်းလဲစီလေကျမတို့ဒင်းသမားတွေနဲ့ကလည်းကျမနာရစ်တီရတာအရင်ခက်ခဲရစီတာကျမကြည့်တယ်ဒါပေမဲ့ကျမတို့ချစ်ဆက်ပြီးတော့အလုပ်ကိုအများကြီးလုပ်ရလို့ရစီတာနေကျမတိုက်ကျန်းချင်းလည
်းဒီအမျိုးသမီးတင်းတောက်တယောက်အနေနဲ့ဒီသတင်းမီဒီယာအလုပ်ကိုလုပ်တဲ့အချိန်မှာခွဲခြားဆက်ဆံခံရတာမျိုးဒီအမျိုးသမီးတယောက်ဖြစ်နေတဲ့အတွက်လုပ်ငန်းခွင်ထဲမှာအခက်အခဲကြုံရတာမျိုးဘာတွေများရှိပါလဲရှင
်အမျိုးသမီးတင်းထောက်ကိုလည်းမြန်မာနိုင်ငံမှာဖြစ်ပြရလဲဖြစ်တယ်အလုံးလို့ရတာလဲဖြစ်တယ်ဒီလေအလုံးငန်းခွင်ထဲမှာလည်းဆက်ချမှုရှိရပေါ့နော်ကျမကလည်းရှိကျမလုပ်ရတဲ့တန်ဆောင်မှာအဒီတာတစ်ခါမှမလုပ်ဘူးဘာလို့လဲကြပြတာပေါ့နော်ဘာလို့လဲဒီလိုဒီအချို့တိုက်ဒီမှာပေါ့နော်ဒီမျိုးသမီးတင်းထောက်တွေကအဒီတာလုပ်လို့မသိတော့ဘူးဒီလေခါလေးသူစီမှာရှိကြရရှိရပေါ့နော်ဆိုတော့ကျမစင်စင်လေးရလာတဲ့ချိန်မှာကျမကကြီးကဆုံးကဲရှိတာတဲ့အမျိုးမျိုးကိုအရင်ရင်းစင်ခဲ့တယ်ဒါပေမဲ့ကျမအခုလည်းရခဲ့ပြီပေါ့နော်အဲ့ဒါကြောင့်အချို့ရဲ့အခက်အခဲတွေကကျမကိုတွန်းအားပေးတယ်ဘာလို့မရှိနိုင်ရမှာလဲဘာလို့မလုပ်နိုင်ရမှာလဲဆိုတဲ့ဟာတွန်းအားနဲ့ဖြစ်ဖြစ်ခဲ့ရတယ်လည်းရှိရပေါ့နော်ဒါတော့ပြောမယ်ဆိုလို့ရှိရင်အများကြီးပဲလက်တော်မှာဆိုလို့ရှိရင်ကျမတကယ်ချင်းမီဆက်ကတည်းကဒီလိုထောက်ရှုပ်ရဆိုလို့ရှိရင်အင်တာနက်ကနေပြီးရောလိမ်မဲ့ဆိုင်ရာဆောက်တာမှုခံရတဲ့ဒီလိုရှိတယ်ကျုပ်ဒီပြင်ထားလို့ဆိုလို့ရှိရင်ခလီအမေဖြစ်လို့လုပ်ငန်းရှင်တွေမှာပြန်ဝင်လို့မရတဲ့ဒီလိုရှိတယ်ခ လေးရှိနေလို့ပြောရခလေးကိုလက်ခံခံနဲ့ခေါ်လာလို့မရတဲ့အတွက်အဲ့ဒီခက်ခဲတွေအများကြီးရှိနေတော့မှာပဲအရှင်ကြီးပေါ့နော
်ဆိုတော့ဒီလိုမျိုးအမျိုးသမီးတွေအတွက်ခက်ခဲရှိတဲ့အလုပ်မျိုးကိုကိုလုပ်တဲ့အပေါ်မှာကိုရမိသားစုရောအားပေးကြတာရှိသလားဘယ်လိုသဘောထားရှိကြလဲ
အဓိကပေါ့နော်ကျမကအာစစ်ကြိမ်မှနေထိုင်နေကမန်တိုင်းဒီပြောက်ဖြစ်တဲ့အတွက်ကျမရဲ့အခက်ခဲကပြားခက်ပြင်းနေအဲ့ကျမရဲ့မိဘအတိုင်းဝိုင်းလေးစီမီးတွေကအဲဒီပတိထောက်ဟာပေါ့နော်ကျမတည်းမသိလို့ရဘူးမလို့ကိုင်းစီမီးစီရောတာမင်းကြီးအများကြီးရှိခဲ့ပေါ့နော်ဒါပေမဲ့ကျမရဲ့မိဘတွေကကျမလူကြီးမျိုးသိခဲ့တဲ့အတွက်ကျမအရှိစပြီးတော့ခဲ့ရဖြစ်တယ်ဒါပေမဲ့အော်ရန်လိုမှာရှိနေတဲ့လူငယ်တွေကကျမကအခက်ခဲအများကြီးပြေကြုံရရင်အလိုမှာတင်ဆက်စားပြီးတော့ခဲ့တဲ့အဆင်ဆုံးလို့ရှိရင်နေရာရုံမရှိသေးဘူးနောက်ပြီးတော့ဘာသာစကားတွေမှာလည်းခက်ခဲရှိခဲ့ပေါ့နော်အခက်ခဲအများကြီးရှိခဲ့တယ်သူတို့ကပေါ့နော်ဒီဒင်းထောက်အလုပ်ကအမျိုးသမီးကမတင်တော်ဘူးဆိုတော့ဒီပုံဝင်ရှင်အတိုင်းဝိုင်းခြေမျိုးအတိုင်းဝိုင်းကိုစမ်းလှန်ပြီးတော့မှအပြောရဲ့အချိန်ကြီးရတော့အခက်ခဲအရှိဆုံးပါပဲ
ဒီလိုအခက်ခဲကြီးကြားကပဲအမျိုးသမီးတင်းထောက်အဖွဲ့ကိုလည်းဖွဲ့စည်းခဲ့တယ်လို့သိရပါတယ်ဘယ်လိုဖွဲ့စည်းဖြစ်ခဲ့တာပါလဲရှင
်ကျမက2012မှာပေါ့နော်အချိန်ကြီးတင်းထောက်လုပ်ဖို့လုပ်ပိုင်းခဲ့တယ်အဲ့ဒီတိုင်ခင်မှာတော့ကျမကရခိုင်မှာစတင်ရမှာနေခဲ့တဲ့ကတော့ဒီလူတိုင်းမျိုးကြီးခဲ့ပြီးတော့ဒါပေမဲ့အချိန်ကြီးတင်းထောက်ဖြစ်လာတဲ့အချိန်မှာဖာသာစကားဆက်ဆက်ပြီးလေ့ရှိခဲ့တယ်တော်လာကြီးနေရာတွေလည်းမသိခင်နောက်ပိုင်းဒီနီးပြီးရခဲ့တယ်လည်းအများကြီးကြုံခဲ့ရတယ်ပေါ့နော်ဆိုတော့အဲ့တော့ကျမတို့ရောက်ခဲ့ပဲခံစားနေရတာလားပေါ့အဲ့ဒီစိတ်ကမှအရင်ရှိချင်တာလေခါတည်းကျတော့စိတ်ကအရင်ကြတယ်ပေါ့နော်စိတ်ကခံရတဲ့အနေနဲ့အများကြီးရခဲ့ပြီးတော့ဒီထောက်လို့ကိုဘာလို့လုပ်ကြလဲငါဒီထောက်မလုပ်တော့ဘူးဆိုတော့စဉ်းစားမိခဲ့တဲ့အချိန်တွေရှိတယ်ပေါ့နော်ဆိုတော့အဲ့ဒီအချိန်မှာကျမတင်နေချင်းလေးအကုန်လုံးပေါ့နော်ကျွန်တော်မှရှိတဲ့လူတွေပြင်ထောက်ပြီးတော့များအောင်ကျမလိုက်နေတွေ့ရဒီနေ့ကြီးတွေလုပ်တယ်ညီမနဲ့ဒီမှာဘယ်လိုခက်ခဲတွေရှိလဲသူတို့ဘယ်လိုလုပ်ဆောင်ရရလဲကျမကြည့်လိုက်ရတာကဒီလိုအခက်ခဲတွေမှာကျမတယောက်တည်းမဟုတ်ဘူးအမျိုးသမီးတွေတင်းထောက်ဆိုတော့များဒီကတည်းကတော့များမှာလည်းအဲ့လိုခက်ခဲတွေရှိရဲဆိုတော့နောက်တစ်ခုကျမထပ်ပြီးတွေ့လာတယ်သူကအဲ့ဒါကဘယ်လိုကျော်လွားလဲဘယ်လိုကျော်လွားဆိုတဲ့ခါကျတော့ကျမရဲ့စီနီယာကျတဲ့သူတွေကကျမမင်းမင်းပါပေါ့နော်ကျမမင်းမင်းမင်းနဲ့မှကျမလူတွေတင်းထောက်တွေအများကြီးနဲ့တွေ့လာတယ်အဲ့ဒီအချိန်မှာပဲဒီအမျိုးသမီးတင်းထောက်တွေရဲ့အဆက်ကိုဖွဲ့စည်းဖို့တဲ့အမအင်ခိုင်အင်းလေးနဲ့ကျမဆွေးနွေးခဲ့တယ်ကျမနိုင်ငံမှာဒီလိုမျိုးမျိုးသမီးတွေပဲအခွင့်အရေးမရှိဘူးသူတို့လုပ်ချင်တယ်လို့ပြောတဲ့အချိန်မှာကျမကအဲ့ဒီအခြေကမှပါဝင်တဲ့သူအများကြီးခြေကမှတရားတော်တော်လေးများပါတယ်20 30လောက်ရှိတယ်သူကအဲ့လိုမျိုးဆက်စီကြည့်တဲ့တိုင်းမျိုးပြောနေတယ်မှာကျမတို့တကယ်ဆက်စီကြည့်ကြတာကတော့2018ခုနှစ်မှာပေါ်လာတယ
်ဟုတ်ကဲ့အခုချိန်မှာအရေးအတွက်ဘလောက်ရှိနေပြီလဲမျိုးသမီးတွေပါဝင်မှုကဒီထဲမှာ
အဲ့အဲ့မှာဒီအမျိုးသမီးတင်ထောက်ပြီးတရားကျော်လောက်ကတော့ဒီစင်းထဲမှာရှိရပေါ့မှန်ကျမတို့လိုအပ်တဲ့စီရှိမှုအချင်းချင်းဆက်တယ်နည်းနည်းကြတယ်အကျဉ်းချူကြတယ်ပေါ့နော်ဆက်စပယ်လို့ပြောချင်တယ်ဒီလိုကြော်လာလဲဆိုတဲ့ဟာမျိုးကိုကျမတို့အများကြီးသိခဲ့တယ်ဒီလိုအများကြီးကိုကျမသိခဲ့တယ်နောက်ပြန်မှာကျမသိပြီကလာလို့ပြီးရောဒီကျမနိုင်ငံအမျိုးသမီးပြင်ဆင်ရေးနဲ့ပတ်သက်တဲ့မှတ်တမ်းရရှိမှုကိုလည်း2018ခုနှစ်မှာလည်းကျဲရမှာအဲ့ဒီမှတ်တမ်းရရှိစကားရဲ့နာမည်ကလည်းမှားလို့ဒီလိုရှိအမှားလို့ဒီစားပေါ့နော်အဲ့ဒီစကားကိုလည်းကျဲတယ်အဲ့ဒီဟာကိုကျတော့ကျမ2018ခုနှစ်လူစုလူစုတွေတော့မှတတ်တတ်ကြပါအဲ့ဒီမှာဆိုလို့ရှိရင်ကျမကဘာကို highlight လုပ်ထားလဲဆိုလို့ရှိရင်ကျမတို့နိုင်ငံကလူတွေပေါ့နော်နေတိုင်းဆက်နေတဲ့ပြည်တွေနေတိုင်းသိရှိနေတဲ့ပြည်တွေအဲ့ဒီဟာတွေကလေလေလေကျူးကျူးဟိုအင်တာနက်လေးရှင်းလိုက်ရုံနဲ့ပြည်ကလည်းလေလေကျူးရလာတာမဟုတ်ဘူးဒီလိုတည်နေကိုသူတွေပြီအောင်သင်ကြနေတဲ့ပြည်ထောက်စီရဲ့ဘဝရဲ့ပြည်တွေကျမကြားရှင်တယ်ပေါ့နော်အဲ့ခါဒီမှာကျတော့ကျမတို့တင်ထောက်တွေကလေကျမလူချင်းတွေတင်နေယူနေတယ်ဒါပေမဲ့ကျမတို့ကိုယ်တိုင်ကလူချင်းရှိပေါင်းကျင်ခံရတယ်အဲ့ဒါကကျမမသိဘူးအဲ့ဒီထဲမှာတော့ကျမအဲ့ဒီအတိုင်းအတာပါလေနောက်ပြီးတော့ကျမတို့တစ်ခါတည်းမှာကျတော့ဘယ်လိုဆိုထုတ်ပေါ်ဒီသားစင်ကိုကမ္ဘာထားရတဲ့ဟာတွေရှိတယ်ကျမတို့တင်လိုက်နေတဲ့ကာလအတွင်းမှာကျမတို့အချင်းလုံးပြီးဆောင်နေတဲ့ဟာတွေရှိရပေါ့နော်အတချို့တင်ထောက်တွေဆိုလို့ရှိရင်အိမ်မှာပြထားရတယ်တင်ထောက်လုပ်နေပြီးဒီကလေးကအချင်းကြီးအဖမ်းခံရနိုင်တယ်ဆိုတဲ့ဟာကိုအေးဒီထားရတဲ့အမိသားမျိုးတွေရှိခဲ့ပြီးရပေါ့နော်အဲ့တော့အဲ့ဒီခါလေးကိုကျမအဲ့ဒီချိန်မှာထားတယ်အကြီးကတော့ဒီမြန်မာနိုင်ငံမှာရှိတဲ့မြေကြီးပြင်းထောက်တွေဘယ်လောက်ရုံးဆိုင်ရလဲဘယ်လောက်ဆူချရလဲဒီဒီအမှန်တကယ်ကိုသိဖို့တော့လောလောဆယ်အခါမှာ
ဒီမြန်မာနိုင်ငံမှာရှိတဲ့ဒီအမြင်အာရုံချို့တဲ့တဲ့မတန်ဆွမ်းနေနဲ့ပတ်သက်ပြီးတော့သတင်းဆောင်မှာတပုတ်ရေးခဲ့တယ်လို့လည်းသိရပါတယ်အဲ့ဒီသတင်းဆောင်မှာကြောင့်ပဲဒီလိုဒီမတန်ဆွမ်းနေနဲ့ပတ်သက်တဲ့မူဝါဒအပြောင်းအလဲတချို့ဖြစ်ခဲ့တယ်ဆိုတာကိုလည်းကြားရပါတယ်အဲ့ဒီသတင်းဆောင်မှာနဲ့ပတ်သက်လို့လည်းပြောပြပေးပါရှင့
်မြန်မာနိုင်ငံမှာဒီလိုရှိနေပေါ့နော်ဒီလိုဒီနေ့ခုအစီအစဉ်ဒီနေ့ မတန်ဆန်းနေတဲ့ပတ်သက်ပြီးတော့ပေါ့နော်အဲ့လိုအစီအစဉ်တွေပေါ့နော်ဒီကသူ့ကိုအရင်ခဲခဲတယ်ခဲခဲတဲ့ခါကျတော့တရားကြတော့ကျမကအမီအယုံမတန်ဆန်းတဲ့ဒီနဲ့ပတ်သက်ပြီးတော့ဒီအဲတော့လာမှုလေးဒီအောင်တော့ဒီခင်ဗျားကဆက်ဆံနေလို့လောင်းပြီးတော့ပြင်ဆင်မှာဒီဖြစ်ပြီးရေးချက်ဒီပေါ်တော့အဲ့ဒီပြင်ဆင်မှာရဲ့နောက်ဆက်တွဲဒီကဒီမြန်မာနိုင်ငံပေါ်နေတဲ့ရှင်ဟာအတင်းကနေပြီးတော့အမ်မြန်မာနိုင်ငံမှာရှိရဒီမတန်ဆန်းတွေတန်ရလာမယ်ဆိုလို့ရှိရင်ဘယ်လိုဖြစ်ဆက်ရမလဲဒီလိုပြင်နေနေသိခဲ့တာရှိရနောက်ပြီးတော့မြန်မာနိုင်ငံရဲ့ဒီမတန်ဆန်းတွေနဲ့ပတ်သက်တဲ့အလုပ်ခွင့်အခွင့်အရေးတခုစီပေါ်တော့ဘူဝါဒရေးချက်တွေပါရှိခဲ့တယ်ပြီးတော့အစ်မကပြန်ပြောကြတာရရှိရပေါ့နော်။အမေတကယ်ကအစ်မကအပြောင်းလဲဖြစ်ရမယ်ဆိုပြီးရောအကြည့်လိုက်တာတော့မဟုတ်ဘူး။ဒါပေမဲ့လူကြီးကကိုမဟုတ်ဘူး၊ကိုမိသားစုကမဟုတ်ဘူးဆိုလို့ရှိရင်ဒါရီကခံစားမှုမဟုတ်ဘူး၊သူစင်းစာဒီစလုံးနိုင်မှာမဟုတ်ဘူး။အဲ့တော့အစ်မကမပန်ဆန်းနေတဲ့သူစိတ်ခံစားမှုကြီးအဲသူ့ရဲ့အတွေးတွေသူ့ရဲ့ခါကိုအစ်မကထက်ပြီးရမှာအဲ့ဆောင်မလို့တော့ဒီလိုက်တာ You can bend but never break me Cause it only serves to make me more determined to achieve my final goal.
မကင်ပြည့်တွင်တင်ဆက်ပေးခဲ့တာပါ။မြို့သမီးကန္နာကိုတောက်ချနေညပိုင်းမှာအတင်းအစ်စ်ထုတ်လွှင့်ပေးပြီးစနေမနက်ခင်းမှာနောက်တစ်ချိန်ပြန်လည်နားဆင်နိုင်ပါရခင်ဗျာ။အခုတော့သုတဆုံလေးအမေရိကန်တခွင်ကိုနားဆင်ကြရမှာပါ။အမေရိကန်နိုင်ငံအတွင်းကိုရွှေ့ပြောင်းအခြေချနေထိုင်သူလူမျိုးစုံရဲ့အစားအစာတွေကိုရောင်းချတဲ့ဝါရှင်တန် DC မြို့ကစားတောက်ဆိုင်ဒီဇိုင်းအကြောင်းနဲ့အနောက်ဗာဂျီးနီးယားပြည်နယ်ကဆက်သွယ်ရေးစနစ်သိပ်ကောင်းကောင်းမရှိတဲ့စိုက်ပျိုးရေးသမားတွေရဲ့အခက်အခဲတွေအကြောင်းကိုကိုအောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။ဝါရှင်တန် DC မှာဆိုရင်နှစ်စဉ်နှစ်တိုင်းစားတောက်ဆိုင်အသစ်တွေပေါ်ပေါက်လေရှိပါတယ်။တိတ်မကြခင်တုန်းကတော့သမရအိမ်ပြူတော်နဲ့တိတ်မလှမ်းမကန့်မှာ immigrant food ရွှေပြောင်းခြေချနေထိုင်သူတွေရဲ့အစားအစာရောင်းချတဲ့စားသောက်ဆိုင်တဲ့ဒီဇိုင်းဖွင့်လှစ်ခဲ့ပါတယ်။မတူခြားနားတဲ့လူမျိုးစုံရဲ့အစားအစာတွေရောင်းချတဲ့အပြင်ဒုက္ခရောက်နေကြတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုလည်းအဲ့ဒီမှာစားတောက်ရင်းလေ့လာနိုင်ပါတယ်။ဝါရှင်တန် DC မြို့လယ်ကအင်ဗီရိုနဲ့မလန်မကန်မှာရှိတဲ့ Lafayette Square မှာ Immigrant Food ဆိုတဲ့စားတောက်ဆိုင်မကြသေးခင်ကဖွင့်လှစ်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာအခြေချရွှေပြောင်းနေထိုင်ကြသူတွေရဲ့အစားအစာတွေကိုအဲဒီမှာရောင်းချပါတယ်။စားတောက်ဆိုင်ပိုင်ရှင်တူဖြစ်တဲ့ Peter Shadder က
Obviously the closer we are to the White House
အင်ဗီရိုနဲ့ဆိုင်ကဖွင့်ထားတာဆိုတော့ကျွန်တော်တို့ပြောချင်တဲ့သတင်းစကားရောက်ဖို့ပိုနှိစက်တာပေါ့။
Peter Shatter ဟာအီတလီမှာမွေးဖွားခဲ့သူဖြစ်ပြီးတော့အမေရိကကိုပြောင်းရွှေ့လာကစားမှာတော့အခက်အခဲတွေရင်ဆိုင်ရပုံကိုအမှတ်ရရဖြစ်နေသေးပဲလို့ဆိုပါရဲအစားတောက်ကစားအခက်အခဲရှိတာကြောင့်လဲသူဆိုင်ဖွင့်တဲ့အခါမှာအစားစာတမျိုးရဲတာမဟုတ်ပဲတရုတ်ပီရူအီရန်အမေရိကန်ရုရှားအီတလီယန်အစားစာအလုံးကိုရောင်းချပါရဲဒါလို့ပြင်ဆင်ရောင်းချတာဟာအစားတောက်အဆင်ပြေအောင်အတွက်တာမဟုတ်ပဲကွဲပြားခြားနားမှုကိုလက်ခံအတိမတ်ပြုဖို့ဆိုတဲ့သတင်းစကားကိုလည်းပါကျင်တာပါလို့ဆိုပါရဲ
We believe that people wake up in the morning.
လူတွေမနေ့ကအေးအာကနိုးလာတဲ့အခါကိုလက်ရှိနေထိုင်တဲ့ဘဝကိုအားမလို့အားမရဖြစ်မယ်လို့ထင်ပါတယ်။ဒါကြောင့်တစ်ခုခုလုပ်ဖို့ကျွန်တော်စဉ်းစားမိပြီးအစားအသောက်ရောင်းချတဲ့အပြင်ဒုက္ခရောက်နေတဲ့သူတွေအတွက်ငွေလူချင်းလား volunteer လုပ်မလားလက်မှတ်ထိုးတောင်းဆိုလှူရှားမှုလုပ်မလားအားလုံးလုပ်နိုင်အောင်စီစဉ်ပေးထားပါတယ
်။ဆိုင်ကိုလာကြသူတွေအနေနဲ့အင်္ဂလိပ်စာသင်ကြားနည်းနေဆက်ဖန်ဆီထင်းသေးစကန်တွေမှာသွားပြီးတော့ဘလို့အကူအညီပေးနိုင်တယ်လဲစတာတွေနဲ့ပတ်သက်ပြီးတော့လိုအပ်တဲ့အချက်လက်တွေလည်းရရှိနိုင်ပါတယ်။အစားအသောက်လာဆိုင်စေတနာဝန်ထမ်းဆောင်ရွက်သူတွေကဒါတွေကိုရှင်းပြပေးပါရယ် NGO 5ခုကကိုယ်စားလှယ်တွေကလည်းအလင်းတင့်တယ်လို့သူတို့ရဲ့ဆောင်ရွက်မှုတွေအကြောင်းလာရှင်းပြကြပါရယ် CIR Coalition အဖွဲ့က Brigitte Prince Dellen က
Care Coalition is very specifically
oriented CIA Coalition အနေနဲ့ ICE လူဝင်မှုကြီးကြပ်ရေးတွေဖမ်းဆီးရတွေကိုခံရတဲ့ရွှေ့ပြောင်းဝင်ရောက်သူတွေနဲ့ပတ်သက်ပြီးတော့အဓိကကူညီပေးပါတယ်။ Washington Area အတွင်း ICE တွေဖမ်းဆီးထိန်းသိမ်းခံရသူတွေအတွက်ပညာရေးရုံးကဏ္ဍကိစ္စအားလုံးကူညီပေးပါတယ
်။ဆိုင်ကိုလာရောက်စားတောက်ကြသူတွေကလည်းအစားအသောက်အပြင်အကူအညီပေးနိုင်မယ့်နည်းလမ်းတွေနဲ့သိရတာကြောင့်ကျေနပ်ကြတယ်လို့ဆိုပါတယ် Kelly Sullivan က
It's such a great message. Well, first of all, I've heard the food is great.
တကယ်ကိုကောင်းတဲ့အစီအစဉ်မှာဒါအပြင်အစားအသောက်တွေအားလုံးညီဆန်းခွင့်ရတဲ့အပြင်မတူကွဲပြားတဲ့ညီချင်းမှုတွေပေါင်းစည်းပြီး American ပြည်ထောင်စုဆိုတာအင်အားကြီးထွားလာတာဆိုတဲ့သတင်းစကားပါလိုက်နိုင်တာလည်းဖြစ်ပါတယ်
။စားသောက်ဆိုင်မှာလာအပ်ပေးသူတူဦးဖြစ်တဲ့ Christina Winheaver က
food and bringing all the different food together from the
Gabania အနှံ့ကလူမျိုးပေါင်းစုံရဲ့အစားအသောက်တွေဒီမှာတွေ့ရတာတကယ်ကိုစိတ်ဝင်စားစရာကောင်းပါတယ်ဒီစီကလူတွေလည်းကြိုက်ကြတယ်လေကျွန်မကကမ္ဘာပံမှာလောက်တာဆိုတော့ရုံးအဖွဲ့သားတွေကလည်းလူမျိုးစုံတာကြောင့်ဒီနေရာကိုလာလိုက်ရင်ကြိုက်တာစားလို့ရပါတယ်
အခုလိုမျိုးစားတောက်ဆိုင်တွေဖွင့်တာကြောင့်မတူခြားနားတဲ့လူမျိုးစုံတွေအကြပိုးပြီးတော့နားလည်မှုတွေရလာလိမ့်မယ်လို့စားတောက်ဆိုင်ပန်ရှင်တွေကလည်းမျှော်လင့်နေတာပါခင်ဗျာကမ္ဘာအင်အားကြီးအမေရိကန်ပြည်အောင်စုအတွင်းတချို့ဒေသတွေမှာမြန်နှုန်းမြင့်အင်တာနက်မသုံးနိုင်မှုဆိုတာကိုသိကြမှာဆိုရင်ယုံကြည်ဖို့ခက်ခဲပါလိမ့်မယ်။ကောင်းမွန်တဲ့ဆက်သွယ်ရေးစနစ်မရှိတဲ့အခြေအနေအကြောင်းဆက်တင်ပြပေးပါမယ်။နောက်ဗာဂျီးနီးယားပြည်နယ်လူမျိုးကျဲပါတဲ့ဒေသကစိုက်ခင်းမှာအလွတ်လွတ်နေသူတွေအတွက်တော့မနေ့စောစောအလုပ်ဆင်းပြီးစိုက်ခင်းအတွက်အသီးအရွက်တွေကိုခူးပုံနေတဲ့ပြီးတော့ဝယ်ယူသူတွေစီအရောက်ပို့ပေးရတာဟာပုံမှန်လုပ်ငန်းတစ်ခုပါအဲဒီစိုက်ခင်းမှာဆိုရင်စိုက်ပျိုးရေးလှုပ်ရှင်သူတွေအတွက်စိုက်နီးရေရှည်ထုတ်လုပ်ရေးနဲ့ဈေးကွက်အကြောင်းလဲတင်နှံ့ပေးပါတယ်ဒီလုပ်ငန်းအတွက်စိန်ခေါ်မှုကတော့အမျက်ဆွန်းချင်အောင်စနစ်တကျစီမံခန့်ခွဲမှုပဲလို့ဆိုပါတယ် Sprouting Farms စိုက်ခင်းက Fritz Boetner က
in order to improve the bottom line for the farmers
ဆိုက်ပျိုးရေးသမားတွေအတွက်တေချာတဲ့အကျိုးအမြတ်ရဖို့ဆိုရင်ဆိုက်ပျိုးရေးဇယိတ်ကိုအကုန်ကျအနည်းဆုံးဖြစ်အောင်စီမံထားပါမယ်ဒါမှသာရိတ်သိမ်းဇယိတ်ဖြန့်ချီရေးဇယိတ်ဈေးကွက်ရှာရတဲ့ဇယိတ်ကာမိမှာပါ
ဒါမှလည်းလူနေကျဲပါတဲ့ဒေသမှာဖြစ်တာကြောင့်ကောင်းမွန်တဲ့ဆက်သွယ်ရေးစနစ်မရှိဘဲဖြစ်နေပါတယ
် right now I would say like half of our farmers maybe do not have access to
အခုအနေထားအတိုင်းဆိုရင်ဒီကဝန်ထမ်းတွေရဲ့တဝက်လောက်မှာအင်တာနက်ဒါမှမဟုတ် mobile phone တောင်သုံးနိုင်တဲ့အခြေအနေမရှိပါဘူ
းစိုက်ခင်းတဲ့နိုင်ဝက်လောက်ကမ်းပေါင်းသွားရတဲ့ဟင်တန်းဆိုတဲ့မြို့ကလေးမှာတော့အင်တာနက်သုံးလို့ရပါတယ်တချိန်ကအချက်ချာကြတဲ့မြေထားလမ်းဘေးကမြို့ကလေးဟာအခုအချိန်မှာတော့ဒီမြန်နှုံးမြင့်အင်တာနက်ကနေတဆင့်ကဘာကြီးနဲ့ဆက်သွယ်နိုင်နေပါပြီအင်တာနက်သာမရှိရင်ကဘာတလွားကဆေးရုံတွေဆရာဝန်တွေနဲ့အခြေဆက်လုပ်ပေးရတဲ့လုပ်ငန်းမျိုးလဲဒီမျိုးမှာရှိနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်လုပ်ငန်းပိုင်ရှင်တဦးဖြစ်တဲ့ Ken Allman က
The fact that our team of people in Hinton West Virginia
နော်ဗာဂျီးနီးယားပြည်နယ်ဟန်တန်မြို့မှာနေပြီးအိန္ဒိယကမွန်ဘိုင်အစ္စရေးကတယ်လီဗီမျိုးတွေကလူတွေနဲ့ဆက်သွယ်ပြီးအမေရိကန်တဝိုင်းကပြဿနာတွေကိုဖြေရှင်းရပါတယ်ဒီမျိုးကလေးကလူတွေအတွက်တော့အင်တာနက်နဲ့မိုဘိုင်းဖုန်းကတိတ်ကိုအသုံးဝင်ပါတယ်
ဒေတာရင်းစီးပွားရေးပါဝင်အဖက်ဖက်ကတိုးတက်ဖို့အတွက်ဆောင်ရွက်ပေးရသူတွေအတွက်လည်းအင်တာနက်နဲ့မိုဘိုင်းဖုန်းကမရှိမဖြစ်လိုအပ်တာပါဆက်သွယ်ရေးအဆင်မပြေရင်လုပ်ငန်းတွင်ကျေဖို့အဟန့်အတားကြီးဖြစ်စေလို့လည်းဆိုပါတယ် New River Go ဒေတာဖွံ့ဖြိုးရေးဌာနဦးဆောင်ညွှန်ကြားမှု Joe Browse က
Business is expected
စီးပွားရေးလုပ်ငန်းတွေဒီဒေတာကလူတွေကဒါကိုမျှော်လင့်ကြပါတယ်လူတွေနေချင်းစပွဲဖြစ်ဖို့ဆိုလို့ရှိရင်ဆက်သွယ်ရေးကဏ္ဍကအရေးကြီးပါတယ်ခေတ်ကပောင်းမှာဒါဟာမရှိမဖြစ်ပါ
တောင်စီတောင်တန်းတွေပေါ်များတဲ့ပြည်နယ်လူဦးရေနေပါတဲ့ဒေသဆရာတွေကလည်းအင်တာနက်သုံးနိုင်မှုအခွင့်အလမ်းနေပါစေတဲ့အကြောင်းအရာတွေထဲမှာပါဝင်ပါတယ
်။ Our Economic Development Agency works with the state.
ကျွန်တော်ဌာနအနေနဲ့အနောက်ဗာဂျီးနီးယားပြည်နယ်စုဝါနဲ့တွေ့ပြီးတော့အင်တာနက်သုံးလို့ရအောင်လို့ထောက်ပံ့ကြီးချင်းငွေတွေရအောင်လို့ကြိုးစားနေပါတယ်
။စိုက်ပျိုးရေးသမားတွေအနေနဲ့လည်းဆက်သွယ်ရေးစနစ်ကောင်းမွန်မှသာလုပ်ငန်းတွင်ကျင်မှာကြောင့်အင်တာနက်မိုဘိုင်းဖုန်းတွေအသုံးပြုနိုင်မှုမျှော်လင့်နေတာပါ။ Fritz Boetner က
If I'm thinking about the future and we're going to grow these farmers and
now so you know saikhin lou da in a ri le mya la bo shi da chang alwe de gu chat chin kho lo ya aw sat twei bai po a sin pye bo lo ba de
American pi aw su ma sat twei sanit hlin man kaung mon ne so de a che ha poun man kaisa myu da phit bi me le lu ni che ba de anaw virginia pi ne lo niya myu ma raw khet khe ri shi ni se ba dai me le internet mobile phone pe rong ga ma ma tou nai ga de niya ma a tou chwa nai bu chou sa ni da ka raw အတားကျဖြစ်တယ်လို့သူတို့ကပြောပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချလာကြသူတွေအနေနဲ့နောက်ခံယဉ်ကျေးမှုမတူကွဲပြားတဲ့အရက်မှာရှင်သန်စုံစည်းနိုင်မှုအတွက်ခစ်တီမော်ရီဟာထရက်ကားနဲ့ကော်ဖီဆိုင်လေးကိုဖွင့်ခဲ့တာပါဘသူကမဆိုနူးနွေးထွေးထွေးကြိုဆိုပါတယ်လို့ကော်ဖီဆိုင်ဖွင့်လက်သူခစ်တီမော်ရီကပြောပါတယ
် I think people wantto reach out to each other and if
they do တူနဲ့တူဆုံချင်ကြတယ်လို့ထင်ပါတယ်လုံခြုံပေးခြင်းတဲ့နေရာလည်းရှိမယ်အရသာလည်းကောင်းအနံ့လည်းကောင်းတက်တောင်တက်တာလည်းရှိမယ်ဆိုရင်လူတွေလာကြမှာပါဒါကြောင့်ခုဆိုရင်ယဉ်ကျေးမှုနောက်ခံမတူကြတဲ့ဘာသာပေါင်းစုံနိုင်ငံပေါင်းစုံကလူတွေလာကြပါတယ်အခုလိုမေတ္တာအစစ်မှန်နဲ့ကြိုဆိုတာကြောင့်အားလုံးကအလားတူတုံ့ပြန်ကြတာကိုတွေ့ရပါတယ
်အနီးရောင်ကော်ဖီထရက်ကားနဲ့စတင်ကော်ဖီရောင်းချတဲ့စိတ်ကူးသည်ဟာအခုခါမှဆိုပိုကျေပြန့်လာပါတယ် Clarkston မြို့မှာဆိုရင်ဒုက္ခတဲ့ကော်ဖီဆိုင်ဟာအရေးပါတဲ့ဆုံရက်တစ်ခုဖြစ်လာပြီးကမ္ဘာတစ်ဝှမ်းကလူမျိုးပေါင်းစုံအားလုံးလာရောက်စုစည်းရနေရလဲဖြစ်ပါတယ်ခင်ဗျာ
က
ကိုအောင်တက်ဆက်ပေးတဲ့သုတ္တဆောင်တဲ့အမေရိကန်တစ်ခွင်ကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးသိပ္ပံနဲ့ဤပညာအစီအစဉ်မှာမြန်မာနိုင်ငံအတွင်းလေထုညင်ကြမှုဘယ်လိုရှင်းချနိုင်မလဲဆိုတာကိုဒေါက်ကင်မြို့သက်ကတဘာဝဝင်းကျင်အင်ဂျင်နီယာဒေါက်အေဂျီနဲ့ဆွေးနွေးတင်ပြထားတာကိုနားဆင်ရပါမယ်ခင်ဗျာ
ကဘာတလောမှာလေးရုညဉ့်ဉျဉ်မှုကြောင့်တေဆုံရသူကနှစ်ဆင်တန်းနဲ့ချီပြီးရှိနေတဲ့အတွက်လေးရုညဉ့်ဉျဉ်မှုပြဿနာကိုအရေးတကြီးဖြေရှင်းချဖို့ကုလသမဂ္ဂက2019ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အတွက်ဆောင်ပုဒ်သတ်မှတ်ပြီးသတိပေးနေချိန်မှာမြန်မာနိုင်ငံအတွက်လေးရုညဉ့်ဉျဉ်မှုလျှော့ချဖို့ဘယ်လိုလုပ်နိုင်မလဲဆိုတာကိုဒီတစ်ပတ်မှာပြောပြပေးပါရှင်။ဥပြင်း6ဒေရာရေကြီးမြေပြူရာနဲ့မုံတိုင်းတွေမကြခဏတိုက်ခတ်ပြီးပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုတန်းကိုဆူဆူဝါဝါခံနေရတဲ့နိုင်ငံတကာနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအတွက်ပတ်ဝန်းကျင်ဆိုင်ရာစီမံခန့်ခွဲမှုနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာမဟာဗျူဟာမူဝါဒတဲ့နှစ်ခုကိုဇွန်လ5ရက်နေ့မှာကြာရောက်တဲ့2019ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ထိမ့်မှတ်ဖြစ်တဲ့မြန်မာအစိုးရကမိတ်ဆက်ပေးခဲ့ပြီးတော့ရေရှည်အတွက်ပတ်ဝန်းကျင်ကောင်းရစေဖို့လေးရုညဉ့်ဉျဉ်မှုကိုတိုက်ဖြတ်သွားမယ်လို့ကြေပေးကြတာပါဟုတ်ပါတယ်လေးရုညဉ့်ဉျဉ်မှုတွေရောပါအောင်လုပ်တာဟာကဘာကြီးပူနွေးမှုနဲ့ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့ဒဏ်ငွေတွေရောပါရေးမှာအဓိကအထောက်အကူဖြစ်စေပါတယ်ဒါကြောင့်မြန်မာနိုင်ငံအတွက်လေးရုညဉ့်ဉျဉ်မှုကိုအရင်ဆုံးဖြေရှင်းဖို့လိုတယ်လို့သဘောဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
်မြန်မာနိုင်ငံအတွက်လေးရုညဉ့်ဉျဉ်မှုကိုမဖြစ်အောင်ဆိုရင်ပထမအချက်ကတော့တေးပုတ်ဆောင်ရေးလုပ်ငန်းတွေမှာကားတွေနဲ့ပတ်သက်ပြီးတော့လမ်းမပေါ်မှာနည်းတစ်ထည့်နည်းသွားအောင်ဘယ်လိုလုပ်မလဲ။ဒါမှမဟုတ်ရှိတဲ့ကားတွေကလည်းအရေးသေးကောင်းအောင်ဘယ်လိုလုပ်မလဲဆိုတာကြည့်ရမယ်။အဲ့တော့ကားတွေကိုနှစ်တိုင်းနှစ်တိုင်းဆက်စီတဲ့အခါမှာတိတိချာချာသူတို့ကလေတုညင်းစီတဲ့အခုံးတွေတွေကိုမြေပိုက်ကနေဘယ်လောက်ထွက်နေတယ်လဲ။အဲ့တော့တိတိချာချာရှစ်တလားနော်။အဲ့ဒါလုပ်ဖို့လိုရဲ။နောက်တစ်ချက်ကလူများသုံးတဲ့စနစ်ပေါ့နော်။ဘတ်စကားရောဒီမော်ရမီတာရလင်းနော်အဲ့ဒါတွေကိုကောင်းမွန်တဲ့စနစ်တွေထူထောင်ပေးခြင်းအပြင်ကားတကားစနစ်တကားချင်းဒီလိုသွားစရာမလိုဘဲနဲ့သူအများတကားထဲမှာသွားခြင်းအပြင်ပေါ့နော်လုပ်ဖို့နောက်ပြီးသွားတဲ့အခောက်ကိုရှော့ချဖို့စီဘင်းတော်တော့ကောင်းမြို့တော်ဝင်စစ်တော်တော့ကောင်းတိုင်းအင်းနေတော့ကောင်းကလမ်းပေါ်မှာစားနေတော့အောင်ပေါ့နော်နောက်ပြီးလူတွေချော့ချော့မှုတွေသွားနေအောင်လုပ်ပေးခြင်းအပြင်အဲ့ဒါတွေကိုလုပ်တယ်လေတ
ဲယူပို့ဆောင်ရေးဟာရုပ်ကျွမ်းလောင်စာတွေကိုတုံးရတဲ့အတွက်လေးရုညဉ့်ဉျဉ်မှုကိုအဓိကဖြစ်စေတာပါဒါအပြင်ရှိပြီးသားလောင်စာသုံးဆက်မှုကြီးမားတဲ့ကဏ္ဍတွေကိုဆန်းစစ်ပြီးရှော့ချဖို့နဲ့အသက်လုံးမဲ့စီမံကိန်းတွေကိုစီစစ်ဖို့လိုအပ်ပါတယ
်ပမာပြမှာရှိတဲ့ကြီးမားသောလေးရုညဉ့်မှုဖြစ်စေတော့အရင်းအမြစ်များကိုကြံကြည့်တဲ့ရှင်ရင်းဆွဲတွေပေါ့နော်ကြည့်ပြီးသူတို့မှာအရေးကြီးတွေကိုရှော့ချဖို့ဒါထင်းချိုးတဲ့စနစ်ကိုတက်လို့ရမလဲတက်လို့ရမယ်ဆိုရင်တက်တယ်နဲ့အထူးသဖြင့်ဒီအမှုံမွားလေးရှော့ချဖို့ဒီဒဏ်ငွေတွေနေတူတဲ့ရောက်တဲ့ဟာကိုရှော့ချဖို့အဲ့ဒါလုပ်တဲ့နဲ့နောက်ပြီးတော့လည်းရှေ့တိုးပြီးလုပ်မယ် project တွေစေရုံလုံးရထောက်တာရှိနေအဲ့လို solution တပါမပဝင်ချင်းထိန်းသိမ်းဆော့ရှော့ဖို့တက်ရောက်မှုပါလေးရှိတယ်ဆိုရယ် sensitive အစီအခံစာတွေလုပ်တာတော့ရှိရတိုးတော့လည်းဘာတွေဘာတွေလုပ်ပါမယ်ဆိုရတာလည်းဟာစာရပုံမှန်မဟုတ်ခင်ဗျတကယ်တည်းတိတိယောရောက်ဖြစ်စေတဲ့စနစ်တစ်ခုရှိဖို့လိုတယ်ပုံမှန်ပြမှာအဲ့ဒါအရေးကြီးတယ
်မီးလောင်ကျွမ်းမှုကလည်းလေးရုညဉ့်ဉျဉ်စီမှုကိုရှော့ချဖို့ကလည်းအရေးကြီးပါတယ
်မီးတဲ့အန်ရည်တွေကိုရှော့ချရမယ်ပေါ့လို့ဆိုမီးလောင်လို့ရှိရင်နေထဲမှာညဉ့်ဉျဉ်စီအရာတွေအများကြီးရောက်တယ်ဘုံကအစအဲ့တော့လူလုံးတဲ့ဟာတွေရှိတဲ့ဟာရှိတယ်အဲ့လူလုံးတဲ့ဟာတွေဆိုရင်ရှော့နိုင်အောင်ရှော့ပေးရမယ်ဥပမာအမိုက်ဖြစ်တာအစအမိုက်သိမ်းစဲဖို့နောက်ပြီးတော့နေအိမ်ကြီးမှာလည်းကုလဲနေတတိထားရမယ်ရက်ခွက်တွေမှာလည်းမီးတွေပါမလောက်အောင်ဘယ်လိုလုပ်မလဲအဲ့ဒါလုပ်ရမယ်အဲ့တော့မီးနဲ့တစ်ဆက်ချင်းမှာလည်းဖန်လို့ဓာတ်ငွေတွေရှော့ချဖို့ကအဓိကပဲ CO2 ပေါ့နော်ကာဗွန်ဒိုင်အောက်ဆိုက်ရှော့ချဖို့ဆိုလို့ရှိရင်သစ်ပင်တွေများများလို့ရတယ
်သစ်ပင်တွေဟာတိတ်ကိုအရေးပါတဲ့အတွက်သစ်ပင်တွေတိုးလာအောင်ကြိုးစားနိုင်တဲ့အချက်၃ချက်ရှိတယ်လို့ပြောပါတယ်
ပမာဒီမှာတစ်ပင်နေအရေးအတွက်ရော့သွားတာကတစ်ခိုးထုတ်တာလည်းအများကြီးပါတယ်အဲ့တော့တစ်ခိုးထုတ်တဲ့ဟာတွေကိုနိုင်ပိတ်နိုင်ရမယ်ဒါတစ်ခုနောက်တစ်ခုကရှိရင်းဆဲတစ်ပင်တွေကိုဟိုရှိနေတဲ့လမ်းနေရာမှာလမ်းဖောက်တာဖြစ်ဖြစ်တံတားဖောက်တာဖြစ်ဖြစ်အဆောက်အဦဆောက်တာပဲဖြစ်ဖြစ်မလိုအပ်ဖင်းနဲ့ခုတ်ချတဲ့တာမျိုးမလုပ်သင့်ဘူး
နောက်တစ်ခုကစစ်ပင်တွေကဟိုလေလူတိုင်းကပို့ပြီးတော့စိုက်တယ်နဲ့စိုက်တဲ့အခါမှာလည်းဒီလိုရက်ွက်တစ်ခုချင်းအနေနဲ့ကိုစိုက်ချင်တယ်စိုက်တယ်မျိုးမဟုတ်ဘဲနဲ့အစိုးရနဲ့ပူးပေါင်းပြီးဘယ်နေရာမျိုးကတော့စိုက်တယ်ဘယ်နေရာမျိုးကမစိုက်တယ်ဆိုတာမျိုးလေအမျိုးအစားအစနေရာအစားတတ်မှတ်ပြီးစနစ်တကျလေးလုပ်တင်တယ်နေမှုဆိုပြန်ခုံနေရတယ်နော်စိုက်တယ်မဟုတ်လို့ရှင်အဲ့လိုမျိုးလုပ်တင်တယ်ဘာကြောင့်လုပ်တင်တယ်လဲဆိုတော့ကာဗွန်ဒိုင်အောက်ဆိုက်ကိုသူကစုပ်နိုင်တယ်တပင်တင်ကတစ်နှစ်မှာဆိုလို့ရှိရင်သူက48ပေါင်ဆုတ်ကာဗွန်ဒိုင်အောက်ဆိုက်ကိုအဲ့တော့နှစ်48ရဲ့ပင်ဆိုလို့ရှိရင်ကာဗွန်ဒိုင်အောက်ဆိုက်တစ်တန်လုံးဆုတ်မယ်နော်အဲ့တော့တစ်တင်ရဲ့ကဏ္ဍအမတန်အရေးပါတယ်။နောက်ပြီးတစ်ပင်ရှိခြင်းအပြင်လည်းအဲမြေကြီးကပြုံးတည်ခြင်းကိုကာကွယ်တယ်။အဲ့တော့မြေကြီးကပြုံးမယ်ဆိုလို့ရှိရင်အမိုက်တည်းဖုန်နေလဲလွင့်တာပေါ့နော်။နောက်ပြီးတော့မြေကြီးကမပြုံးတဲ့အကြောင်းနဲ့မြေကြီးထဲမှာနေတဲ့ပူမအသေးကောင်အသေးလေးတွေကိုနေနိုင်ဖို့တို့တနည်းအားလေးလုပ်ပေးလို့ဖြစ်တယ်အဲ့တော့တပည့်တွေကန္တာကအရေးကြီးတယ်
။နောက်အရေးပါတဲ့အချက်တစ်ခုကညဉ့်ဉန်းပစ္စည်းတွေဆန့်ထုတ်နိုင်တဲ့ဆက်ယုံအလုပ်ယုံတွေလုပ်ကင်ခွင့်ပတ်မစ်ကိုစနစ်တကျတတ်မှတ်ပေးဖို့ဖြစ်ပါတယ
်။ရှင်ရင်းဆက်ဆက်ယုံအလုပ်ယုံတွေကတစ်ခါဆောက်လုပ်ခွင့်ပြီးလို့ရှိရင်တို့ကိုလေပတ်တဲ့အခါမှာတို့ကိုရက်အောင်လုပ်ဖို့ဥပဒေနဲ့လိုက်နာဖို့လုပ်ဖို့အမတန်ခက်နေတယ်။အဲ့တော့ဆိုတော့သူတို့အတွက်လေထုညဉ့်ဉန်းမှုနဲ့ပတ်သက်ပြီးတော့ပါမစ်စနစ်တစ်ခုကိုခိုင်ခိုင်မာမာတည်ဆောက်ဖို့လုပ်တယ်။အဲ့စနစ်အောက်မှာသူတို့ကိုလေထုညဉ့်ဉန်းမှုနဲ့ဆိုင်တဲ့သက်သက်နော်ပါမစ်တစ်ခုပေးတယ်။အဲ့ပါမစ်မှာဒီပေါ်ပြထားတဲ့အခြေအနေတွေတိုင်းသူတို့မလဲပတ်ဖူးဆိုရင်သူတို့ကိုရပ်ပစ်နိုင်ဖို့ဒါမှမဟုတ်ရှေ့တတိပေးပတ်နိုင်ဖို့နောက်သူတို့ကိုအဲ့ပါမစ်တက်တန်းကိုလည်းကန့်သက်ပြီးတော့ဒီမှာ၅နှစ်တက်တန်းလို့ထားလို့ရှိရင်ဒီတက်တန်းအတွက်မှာသူတို့မလိုက်နိုင်ဘူးဆိုရင်သူတို့ကဆက်လက်လည်းပတ်လို့ရမှာမဟုတ်ဘူးဆိုရက်ပြန်လည်းပြီးထိန်းချုပ်နိုင်တဲ့အာဏာရှိတဲ့ပါမစ်စနစ်တစ်ခုကိုတည်ထွင်ထားတယ်ဒါမှပဲသူတို့ကစနစ်တကျနိုင်တာပဲနောက်ပြီးတော့လေဒုကလည်းဘလောက်ဆိုးတယ်ဆိုတာသိဖို့ဆိုရင်တိုင်းတာမှုတွေလိုတယ်အဲတိုင်းတာမှုတွေအတွက်လိုအပ်တဲ့ပံ့ပိုးမှုတွေပေးတယ်အဲ့လိုလုပ်တဲ့ခါမှာလေလူတွေတဲကနော်ကိုယ့်ဘောက်ကိုဟိုစေတနာနဲ့လုပ်အပ်ပေးမဲ့လူတွေကိုလည်းအများကြီးတုံးလို့ဆိုတယ်ပညာပေးတယ်လည်းအများကြီးလုပ်ဖို့လုပ်ပါတယ
်တဘောဝန်ကျင် engineer ဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော့ခင်ဗျာတဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဒီပညာစီစဉ်ကိုနားဆင်ကြရတာပါအခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီစီစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 25 31တူကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့စနေနေ့မနက်ခင်းသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်ခင်ဗျာ
အီရန်နိုင်ငံအတွင်းမှာရှိတဲ့အမေရိကန်စစ်ခြေဆက်စခန်းတွေကိုအီရန်ကဒုံးကျည်နဲ့တိုက်ခတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကအီရန်ပေါ်ပိတ်ဆို့အရေးယူမှုအသစ်တွေထပ်မံချမှတ်လိုက်ပြီးအီရန်အနေနဲ့အကြမ်းဖက်လုပ်ရတဲ့ဆက်လုံနေဦးမယ်ဆိုရင်တိုင်းပြည်စည်းဝါးရေးကိုထိခိုက်စေမဲ့ပိတ်ဆို့အရေးယူမှုတွေထပ်မံချမှတ်သွားမယ်လို့ချုံချောက်ပြောဆိုလိုက်ပါတယ်။အီရန်တမ်မူကာစင်ဆိုလီမာနီကိုအမေရိကန်ကအဝေးဒရုန်းယာဉ်ကနေဒုံးကျည်နဲ့ပစ်ပြီးလောက်ကျန်တဲ့နေ့မှာပဲရီမင်ကအီရန်ထိတ်တန်းတမှုတူအုပ်ကိုလည်းလှုပ်ကြံဖို့စ조사ခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့အမေရိကန်သတင်းမီဒီယာတွေမှာထုတ်လွှင့်ဖော်ပြနေကြပါတယ်ဒီသတင်းကို The Washington Post သတင်းစာကအရင်ဆုံးဖော်ပြတာဖြစ်ပြီးပြီးခဲ့တဲ့သတင်းမှာကဆိုလီမန်နီကိုလှုပ်ကြံတပ်ဖြတ်ခဲ့တဲ့စစ်စင်ရေးဟာပို့ပြီးကျေပြတဲ့ပမာဏနဲ့လှုပ်ဖို့ရည်ရွယ်ခဲ့တယ်ဆိုတာကိုဒီချက်ကပြသနေပါတယ်ယူကရိန်းခီးသည်တင်လေရင်ကိုတေဟရာမြို့အပြင်မှာပစ်ချလိုက်တယ်ဆိုတဲ့ဆွဆွဲချက်တွေပြောဆိုမှုတွေကိုအီရန်ကညှင်းဆိုလိုက်ပြီးအမေရိကန်နဲ့ကနေဒါတို့အနေနဲ့လေရင်ပေါ်ပါသွားတဲ့ခီးသည်186စလုံးတည်ဆုံတွဲခဲ့တွားခဲ့ရတဲ့အဲ့ဒီဖြစ်ရပ်ကိုတက်တည်ပြနိုင်တယ်ဆိုရင်ပြကြဖို့ပြောကြားလိုက်ပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မနောကွင်းမှာဇန်နဝါရီလ10ရက်နေ့ကကျင်းပတဲ့82ကြိမ်မြောက်ကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြည်တွင်းစစ်ပွဲတွေရပ်ဆိုင်သွားအောင်ဝိုင်းဝန်းစ조사ကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ကချင်ပြည်နယ်ရဲ့အဓိကအခမ်းအနားတစ်ခုဖြစ်တဲ့မနောကွင်းမှာကျင်းပတဲ့အခမ်းအနားမှာတော့ဆန်းစုကြည်ကအဲ့လိုပြောကြားခဲ့တာပါခင
်ဗျ။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။အစီအစဉ်မှုကကျွန်တော်ရမထောင်ပါ။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထုတ်လွှင့်မဲ့အစီအစဉ်တွေကို Light to Meter Second, Light to Meter Seco, Light to Meter 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။သောတာရှင်များနဲ့မကွာမြမပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.